Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ် August 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24.50 MHz အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကငင်းကြဲအေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါရှင်။ကျွန်မအခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုငင်းချမ်းရင်းနဲ့ပဲသူပြောပြပေးမှာပါ။ရှစ်ကောင်စီရဲ့လက်အောက်ခံအမှတ်နဲ့တက်တူတွင်တဲ့တခြားရှစ်ကောင်စီနဲ့ဆက်နွယ်နေတဲ့လူပုတ်ကို6ဦးကိုဆွစ်ဇာလန်နိုင်ငံကဩဂုတ်လ3ရက်ရက်စွဲနဲ့ဒဏ်ခတ်အရေးယူလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းထားတာကိုမပယ်ဖြန့်ဆေးရဝင်ရောက်ဆွတ်ဖြတ်မဲ့အစီအစဉ်ကိုဒေတာရင်းအဖွဲ့တစ်ခုဖြစ်တဲ့ EcoWatch ကကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငင်းချမ်းရင
်ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်သတင်းတွေအပြီးမှာနားဆင်ရမှာတစ်ခုကတော့
We're calling for all nations to stop the flow of weapons and weapons technology and materials into
the world because we ဆိုင်ရာကုလထူးကိုယ်စားလှယ်ပြောသွားတာပါဆက်လက်နားဆင်ရမယ့်အထဲမှာတော့စကိုင်းတိုင်းကစစ်ရှောင်းတွေအခြေအနေစစ်ကောင်စီရဲ့လူအပြောင်းလဲပေါ်သုံးသက်ချက်နဲ့မြို့သမီးကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲကြိုသုံးသက်ချက်တွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့တုတ္တဆုံလင်အမေရိကန်တခွင်အမျိုးသမီးနဲ့တိတ်ပံကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။ခုတော့စနေနေ့မနေ့ခင်ထိတ်တဲရောက်တဲ့တွေကိုဒေါခင်မျိုးသက်နဲ့တူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားတောင်ပိုင်းနိုဗိုရိုစစ်မြို့ကပင်လယ်နဲ့ရေတပ်အခြေစိုက်စခန်းကိုယူကရိန်းရေတပ်ရဲ့မောင်းသူမဲ့ရေရင်24ရင်20ရာနေပြီးတော့ညာလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ရုရှားသတင်းအရင်းမြစ်ကိုကိုးကားပြီးတော့ Reuters သတင်းဌာနမှာဖော်ပြထားပါတယ်တိုက်ခိုက်မှုကြောင့်ရုရှားစစ်သင်္ဘောတွေဆူဆူဝါဝါထိခိုက်ပျက်စီးစေခဲ့တာပါရုရှားဘက်ကပြောဆိုကြမှာတော့မောင်းသူမဲ့လေးရင်20ပျက်စီးသွားတယ်လို့ပြောပါတယ်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ Video File ထဲမှာတော့အတိုက်ခိုက်ခံရတဲ့မြင်ကွင်းကိုတွေ့မြင်နေရပြီးဒီဗီဒီယိုကို AP သတင်းဌာနမှလည်းဖြန့်ချိခဲ့ပေမဲ့ဒီဗီဒီယိုရဲ့စစ်မှန်မှုကိုအတိမပြုနိုင်သေးဘူးလို့ပြောပါတယ်။တိုက်ခိုက်မှုကြောင့်အဲ့ဒီမျိုးကိုအရက်ဖက်စိတ်ကန်းတွေမှာတင်းမောတော်လာမှုတွေယာယီရဆိုင်ထားအောင်အဲ့ဒီကရင်းနဲ့စိတ်ကန်း operator လုပ်ငန်းစုဖြစ်တဲ့ Caspian Pipeline ကပြောပါတယ်။ဒီစိတ်ကန်းကနေကောက်ပဲတိနှံတွေတင်ဖို့တလို့ကမ္ဘာရင်းနှံထောက်ပံ့မှုရဲ့နှစ်ရာခိုင်နှုန်းကိုလည်းဒီစိတ်ကန်းကနေပဲတင်ဖို့နေတာဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲတွင်မှာဒါဟာရုရှားရဲ့စီးပွားရေးစိတ်ကံကိုပထမဆုံးအကြိမ်ဖြစ်နေပြစ်မှတ်ထားပြီးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကစစ်ပွဲအဆုံးသတ်ရေးရွေတဲ့ Saudi Arabia စိတ်ကံမျိုးခြေရန်မှာအခုသတင်းပတ်ကုံကျင်းပမဲ့ဆွေးနွေးပွဲတွင်မှာဆွေးနွေးမဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုရဖို့လည်းပြင်ဆင်နေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာရုရှားတော့မပါပါဘူး
။ရုရှားမှာအထက်ခံခေါင်းဆောင် Alexei Navalny ကိုအစွန်းရောက်ဝါဒဆွဲချက်တွေနဲ့တောက်ကြနေမှာတရားရုံးကထောင်ဒဏ်19နှစ်ချမှတ်လိုက်ပါတယ်။လက်ရှိမှာလည်းနဗာလီဟာနိုင်ငံရေးအရသူ့ကိုလုတ်ကြံဆွဲဆိုထားတဲ့ဆွဲချက်မျိုးစုံနဲ့ထောင်9နှစ်ကြာခံနေရတာပါ။အခုတခါမှာတော့နဗာလီကိုသူတီထောင်ထားတဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးဖောင်ဒေးရှင်းရဲ့အလုပ်တွေနဲ့သူ့ရဲ့လုတ်ဖို့ကင်ဘက်တွေရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးအစွန်းရောက်ဝါဒဆွဲချက်တွေနဲ့ပြစ်ဒဏ်ထချက်လိုက်တာပါ။အသက်48နှစ်အရွယ်နဗာလီဟာရုရှားသမ္မတဗလာဒီမီယာပူတင်အတွက်အပြင်းထန်ဆုံးရန်ဘက်အဖြစ်ရှုမြင်ခံရလေရှိပြီးအကျင့်ပြတ်ခြားစားမှုတွေကိုဖော်ထုတ်ကာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုဥဆောင်စီစဉ်ခဲ့သူဖြစ်ပါတယ်။နိုင်ငံရေးအရလှုပ်ကြံခံရတယ်လို့ယူဆထားကြတဲ့အာယုံကျော်အစိတ်အသင့်ယောဂါကိုဂျာမနီမှာတွားရောက်ကုသခဲ့ပြီးနောက်2021ခုနှစ်ဇန်နဝါရီလမှာရုရှားကိုပြန်လာသူ့ကိုရုရှားအစိုးရကဖမ်းဆီးခဲ့တာပါ။အစိတ်အသင့်မှုမှာတစုံတရာပါဝင်ပတ်သက်မှုရှိကြောင်းသမ္မတပူတင်အစိုးရကတော့အမဲညင်းဆိုလေးရှိပါတယ
်။ဆူဒန်နိုင်ငံကဒါဖာမျိုးနဲ့အနောက်ပိုင်းမှာဆက်လက်ဖြစ်ပွားနေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့ဆူဒန်ခေါင်းဆောင်တွေကိုအမေရိကန်နဲ့ကုလသမဂ္ဂအနေနဲ့ပိတ်ဆို့ဒဏ်ခတ်ရေးယူမှုတွေချမှတ်ဖို့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch ကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။အနောက်ဒါဖာမှာအကုန်မီးလောင်ပြားကျနေတာဖြစ်ပြီးတောင်းနဲ့ချီတဲ့အရက်သားတွေသူတို့ရဲ့အသက်ဘေးအတွက်ထွက်ပြေးနေရတာကိုကဘာကဒီတိုင်းရက်မကြည့်နေသင့်ပါဘူးလို့HRW ရဲ့အမှုဆောင်ဒါရိုက်တာတီရာနာဟာဆန်ကပြောပါတယ်။အခုလာတဲ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌရာထူးကိုရယူထားတဲ့အမေရိကန်နေနဲ့ပြတ်မှတ်ထားပ ိတ်ဆို့အရေးကြီးမှုတွေတိုးပြီးလုပ်ဖို့တိုက်တွန်းထားပြီးအနောက်ဒါဖာပြည်နယ်တွေကဂျေရုဓာတ်ပုံနဲ့တပ်သေးတွေအရအနည်းဆုံးမြို့ရွာ9ခုတည်းနဲ့ပျက်စီးလို့နေပါဖြစ်ခဲ့တယ်လို့ HWHRW ကပြောပါတယ်။ဆူဒန်မှာဧပြီလတုန်းကစစ်တပ်နဲ့ RSF အရန်တပ်ဖွဲ့တွေကြားလက်နက်ချေပြီးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါ။စာမျက်နှာ56မျက်နှာပါ HRW ရဲ့အစီရင်ခံစာထဲမှာ RSFတပ်ဖွဲ့တွေကအသက်12နှစ်အရွယ်ကလေးငယ်အထိပါဝင်တဲ့အမျိုးသမီးနဲ့မိန်းကလေး24ကိုပြန်မေးဆွဲရက်တော်ကြာထိန်းသိမ်းထားပြီးအရမပြုကျင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်
။စစ်တပ်ကအာဏာသိမ်းထားတာကိုမပယ်ဖျက်ရင်စစ်ရေးရဝင်ရောက်ဆွတ်ဖက်မဲ့အစီအစဉ်ကိုအစဉ်သင့်ရေးဆွဲထားကြောင်းဒေသတွင်းအဖွဲ့တစ်ခုဖြစ်တဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးအတိုင်ဝန်းကတောက်ကြနေမှာပြောလိုက်ပါတယ
်။When
and where? 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 Where?သုံးရကြစီဝေးပြီးမှပြောသွားတာပါလက်ရှိမှာတော့ဒေတာရင်းကနိုင်ငံပေါင်း15နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့ဟာနိုင်ဂျာအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ထားပြီးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလည်းနိုင်ဂျာကိုခြားသာပြင်းတွေကဆေးလွတ်ခါဒီပြဿနာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်မှုကြိုးပမ်းနေပါတယ်
ကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာစစ်အာဏာသိမ်းကောင်စီလက်အောက်ခံအမှတ်2တပ်တူတန်းလုပ်ငန်းနဲ့တခြားလူပုဂ္ဂိုလ်6ဦးကိုဆွစ်ဇာလန်နိုင်ငံကဩဂုတ်လ3ရက်ရက်စွဲနဲ့ဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်။ဒါဟာအရင်လကဥရောပတမကကနေပိတ်ဆို့အရေးယူဒဏ်ခတ်ခဲ့တာဒီကိုဆွစ်ဇာလန်ကနေနောက်ဆက်တွဲအရေးယူလိုက်တာဖြစ်ပါတယ်။အဲ့ဒီမှာစစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်း KFP နဲ့ချန့်ခိုင်ဖွံ့ဖြိုးရေးပါတီကအမဟောင်းဦးပိုးရယ်အောင်သိန်းစစ်ကောင်စီရဲ့စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းအလို့သမားဝန်ကြီးတာဝန်ယူခဲ့တဲ့ဒေါက်တာပွင့်ဆန်းလူမှုကြီးကြရင်လည်းပြည်သူအင်အားဝန်ကြီးတာဝန်ယူခဲ့တဲ့ဦးမြင့်ချိုင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးအောင်ကျော်မင်းတို့လည်းပါဝင်ပါတယ်။တရဟစစ်တဲ့လူခွင့်အချို့ဖောက်မှုတွေပြည်သူလူထုပေါ်ဖိနစ်မှုတွေမှာပါဝင်ပတ်သက်တဲ့အတွက်အရေးယူတာလို့ပြောပါတယ်။ EU ဥရောပတမကကလည်းဇူလိုင်20ရက်ကမြန်မာဝန်ကြီး3ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်6ဦးနဲ့အမှတ်နဲ့တပ်တူတွင်လုပ်ငန်းဌာနကိုဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ
်။အိန္ဒိယမှာအတိုက်ခံကွန်ကရစ်ပါတီခေါင်းဆောင်ရာဟုဂန္ဒီကိုအသေးဖြတ်မှုနဲ့ပြစ်ဒဏ်ချခဲ့တာကိုစိုင်းငံ့မှုတောက်ချာနေမှာတရားရုံးချုပ်ကမိတ်ချလိုက်လို့အခုဆိုရင်သူဟာလွှတ်တော်ကိုပြန်ရောက်နိုင်မှုလမ်းစပြန်ပေါ်လာပါတယ်။ဘာရီဆိုင်ကြုံတွေ့ရပါစေကျွန်တော်ရဲ့တာဝန်ကအိန္ဒိယရဲ့နိုင်ငံရဲ့တန်ဖိုးတွေကိုကာဝယ်ဖို့ပါပဲဆိုပြီးရာဟုဂန္ဒီကစင်ချက်ချပြီးနောက်သူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကွန်ကရစ်ပါတီခေါင်းဆောင်တွေကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကအမှန်တရားနဲ့တရားမျှတမှုအတွက်အောက်ပွဲအဖြစ်ချီးကျူးခဲ့ကြပါတယ်။လွန်ခဲ့တဲ့လနေ့ကမဲဆော့ပွဲတစ်ခုမှာဝန်ကြီးချုပ်နာရန်ဒရာမိုဒီရဲ့အမည်ကိုရည်ညွှန်းပြောဆိုတဲ့မှတ်ချက်ကြောင့်အနောက်ဂူဂျာရက်ပြည်နယ်အောက်တရားရုံးကဂန္ဒီကိုထောင်ဒဏ်2နှစ်ချမှတ်ခဲ့လို့လွှတ်တော်အမတ်ဖြစ်ကနေရက်စဲခဲ့ရတာပါ။တရားရုံးချုပ်ရဲ့အဆုံးသတ်အစီရင်ခံစာစီရင်ချက်မှာထောင်ဒဏ်2နှစ်ကိုအတီးပြူတာမလုပ်ခဲ့ရင်ဂန္ဒီဟာလာမယ့်ရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့အရှိမြောက်ပိုင်းမှာတော့မိုးတီးထန်စွာရွာသွန်းပြီးတော့မြေကြီးနေတဲ့အတွက်မြေအောက်ပိုင်းကမြို့တွေမှာလူထောင်နဲ့ချီတဲ့မြို့ကန်တွေဟာတောက်ကြံတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးကြရပါတယ်။မြို့တော်ဘေကျင်းကိုသုံးဖက်ဝန်းရံနေတဲ့ဟေပီပီနယ်ထဲကမြို့အများပြားမှာတော့သတိပေးချက်တွေကိုထုတ်ပြန်ထားရပါတယ်။မြောက်ပိုင်းကဟေလုံချမ်းပြည်နယ်ထဲမှာလည်းလူတွေရဲ့အသက်ဘေးအတွက်အန္တရာယ်ရှိတဲ့အတွက်ရေလွှမ်းမိုးမှုတွေကြီးမားနေတဲ့ခြေရွာအများပြားကိုရွာလုံးကျွတ်ဘေးလွတ်ရာကိုပြောင်းရွှေ့ပေးနေတာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတောက်ကြံနေမှာဆက်လက်လှုပ်ဆောင်နေစေဖြစ်ပြီးတော့ဘေကျင်းမြို့ရဲ့အပြင်ဘက်ဆင်ခြေဖုံးရပ်ကွက်တွေမှာလည်းအနည်းဆုံးလူ20သေဆုံးပြီး29ဦးကပျောက်ဆုံးနေတာပါ။ရေကြီးရေရှမ်းမှုဒဏ်ကိုမခံနိုင်တဲ့အဆောက်အုံတော်များများရည်လွှမ်းမိုးပျက်စီးနေပါတယ်မြို့တော်ဘေကျင်းမှာပုံမှန်ဆိုနေရာဒီမှာ6တွေ့လေးရှိပြင်မဲ့ဒီနှစ်မှာတော့စံချိန်တင်အပူချိန်တွေမြင့်တက်ခဲ့တယ်လို့အခုသတင်းပတ်ကုံမှာလည်းမိုးအဆက်မပြတ်ရွာသွန်းတဲ့တံကိုခန်းနေရတာလည်းဖြစ်ပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့အရှေ့ဘက်ချမ်းချာချွန်ဆောင်ပြည်နယ်မှာတောက်ကြနေအစောပိုင်းကကုန်တင်ရထားတစ်စီးကလမ်းဖြတ်ကူးတဲ့ကုန်တင်ကားကိုဝင်းတိုက်မိလို့အနည်းဆုံးလူ၈ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မြောင်းခိုင်ထဲမှာဖြစ်တဲ့ဒီမတော်မဆမှုဟာသံကောင်းကျော်မနဲ့၂နာရီ၂၀မိနစ်မှာဖြစ်ပွားခဲ့ကြောင်းထိုင်းမြေမြေထားဌာနကပြောပါတယ်။အသက်54နှစ်အရွယ်ကုန်တင်ရမောင်းကရထားလာနေတာကိုမြင်ခဲ့ရပြီးသတိပေးဩဝါဒကြားတဲ့အခါပထမအချိန်ရှော့ခဲ့ပေမဲ့ကားပေါ်ကခီးတွေကသူ့ကိုဆက်သွားဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ရထားနဲ့တိုက်မိတာတိုက်မိတော့မှကိုသိလို့ရမောင်းကရက်ဖို့ကြိုးစားချိန်မှာတော့နောက်ကျသွားပြီလို့မိသားဌာနကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး3ဦးနဲ့အမျိုးသား5ဦးပါပြီးအသက်18နှစ်အရွယ်လူငယ်1ဦးနဲ့အသက်20ကျော်အရွယ်2ဦးနဲ့အသက်55နှစ်အထက်လူကြီး5ဦးပါဝင်ပြီးဒဏ်ရာရသူတွေကတော့အသက်20အရွယ်အမျိုးသား4ဦးဖြစ်ပါတယ်။စနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့တူပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်အခုကစလို့သတင်းပေးပို့ချက်တွေဆက်သက်မင်းမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံကိုဆက်လက်နဲ့ပြည်စည်းတွေမဝင်အောင်ကမ္ဘာနိုင်ငံတွေအနေနဲ့တားဆီးကြဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလထူးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်ဒါ့အပြင်အကြမ်းဖက်မှုတွေရပ်တန့်မှုအပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်လာအောင်ညှိနှိုင်းရေးအတွက်ဗက်ပေါင်းစုံနဲ့ဖိအားပေးဖို့လဲအာဆီယံကိုတိုက်တွန်းထားပါတယ် VOA Indonesia ဌာနနဲ့တွေ့ဆုံမင်းမြန်းကမှာကုလထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံဆိုင်ရာပြောကြားချက်တွေကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာကုလလူ့အခွင့်အရေးကောင်စီကမနစ်ကဖေဗရီမှာတစ်ကြိမ်နဲ့လွန်ခဲ့တဲ့သတင်း၆ပတ်ကတစ်ကြိမ်အစီရင်ခံစာနှစ်ဆောင်ထုတ်ပြန်ခဲ့ပြီးဒီနောက်ဆုံးအစီရင်ခံစာကိုဘီလီယံဒေါ်လာသေမင်းတမန်ကုန်သွယ်မှုလို့ခေါ်ဆိုထားကြောင်းကုလအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးလွန်ခဲ့တဲ့လအထိဆိုစစ်ကောင်စီကိုဆက်လက်နဲ့ပစ္စည်း1ဘီလီယံဒေါ်လာဘို့ရောက်သွားစေတဲ့ကုန်သွယ်မှုဖြစ်ကြောင်းကုလသမဂ္ဂကစုံစမ်းတွေးရှိရတယ်လို့ဆိုပါတယ်။ဒါတွေဟာတရုတ်နဲ့ရုရှားအပြင်ကုမ္ပဏီပေါင်း100ကျော်ကလည်းစင်ကာပူကနေတဆင့်တင်သွင်းခဲ့တာတွေ့ရှိရပြီးဒါတွေဟာစစ်တပ်ကိုတွန်းလှန်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပါအဝင်မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေမှာတုံးနေတာတွေ့ရတဲ့အတွက်ဒါကိုနိုင်ငံတကာကလက်ပိုက်ကြည့်မနေပဲတားဆီးပေးဖို့ကုလထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ
် We're calling for all nations to stop.
အပြစ်မဲ့တဲ့သူတွေကိုဒီလိုလက်နက်တွေတုံးပြီးတပ်ဖြတ်နေတဲ့အတွက်မြန်မာနိုင်ငံတွင်းကိုလက်နက်တွေနဲ့လက်နက်နည်းပညာပစ္စည်းတွေဝင်နေတာကိုတားဆီးဖို့နိုင်ငံတွေအားလုံးကိုတောင်းဆိုချင်ပါတယ်စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဒီလက်နက်တွေတုံးပြီးကျူးလွန်နေတယ်ဆိုတာကျွန်တော်တို့သိပါတယ်ဒီလိုလက်တွေ့အခြေအနေတွေကိုတည်ထားရတာနဲ့မြန်မာပြည်သူတွေအပေါ်ဆိုးရွားတဲ့ပြစ်မှုတွေစစ်တပ်ကဆက်လက်ကျူးလွန်နိုင်အောင်လက်နက်တွေနဲ့လက်နက်နည်းပညာတွေလက်နဲ့ထုတ်နိုင်တဲ့ပစ္စည်းနိုင်ငံတွင်းကိုဝင်နေတာကိုမတားလို့မဖြစ်ပါဘူ
းဒီလိုတားဆီးရမှာအဓိကအားဖြင့်စစ်တပ်ရဲ့ဝင်ငွေရလန်းတွေကိုပိတ်ပစ်ဖို့ကရေးပါကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုတားဆီးမှုတွေလုပ်ပြီးစစ်တပ်ရဲ့ဖိနှိပ်မှုကိုတွန်းလှန်နေတဲ့ပြည်သူတွေနဲ့အတိုက်အခံတွေကိုအကူပေးနိုင်တယ်လို့ကုလသမဂ္ဂကလည်းဒီကိစ္စကိုအာရုံစိုက်ဆောင်ရွက်နေကြောင်းပြောပါတယ
် My recommendation is that we stopWe get weapons out of the
country. မြန်မာနိုင်ငံတွင်လက်နက်တွေဝင်နေတာကိုတားဆီးပြီးဒီလက်နက်တွေနိုင်ငံထဲမှာမရှိအောင်လုဆောင်ဖို့ကျွန်တော်တိုက်တွန်းပါတယ်။နိုင်ငံတွင်းကိုလက်နက်တွေမဝင်အောင်တားဆီးပြီးလက်နက်ဝယ်ဖို့ဝင်ငွေမရအောင်တားဆီးခြင်းအဖြစ်စစ်တပ်ရဲ့ကျူးလွန်မှုကိုခံရတဲ့ပြည်သူတွေကိုအကူအညီရောက်ဖို့အာရုံစိုက်နေပါတယ
်။အာဆီယံအနေနဲ့လည်းအင်ဒိုနီးရှားကအလက်ကျဥက္ကဋ္ဌတာဝန်ယူထားချိန်မှာအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာလာအောင်ဗက်ပေါင်းစုံကနေဖိအားတွေတိုးပေးဖို့လည်းအကြံပြုထားပါတယ
်။ My key recommendation to ASEAN is to supplement its efforts to provide and to engage
အာဆီယံအတွက်ကျွန်တော်အဓိကအကြံပြုချင်တာကပါတီစုံဗက်ပေါင်းစုံနဲ့ညှိနှိုင်းဆွေးနွေးမှုတိုးလုပ်ဖို့ပါပဲ။ဥပမာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အာဆီယံဆွေးနွေးဆက်ဆံတာတွေ့ရတာအရန်ဝမ်းမြောက်မိပါတယ်။ဒါပေမဲ့အာဆီယံကစစ်တပ်ကိုဒီတက်ပို့ဖိအားပေးပြီးဆွေးနွေးမှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်မှုမလုံမချင်း မြန်မာပြည်သူတွေနဲ့ကျွန်တော်တို့လူလာတဲ့ရလတ်ကိုရမှာမဟုတ်ပါဘူး။အောင်မြင်ဖို့ဆိုရင်တိတိဆက်ဆံမှုတွေရှိပြီးအောင်မြင်ဖို့ဆိုရင်အာဆီယံကဖိအားပေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာကြီးမားတဲ့ကပ်ဘေးစိုက်တဲ့အနေအထားဖြစ်နေပြီးဒီကပ်ဘေးသင့်ပြည်သူတွေဟာဒေတာတွေနဲ့ကမ္ဘာနိုင်ငံတွေစီကပံ့ပိုးကူညီမှုကိုလိုအပ်နေကြောင်းလည်းပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲလာအောင်နိုင်ငံတကာကဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့နဲ့ဒီလိုပြောင်းလဲစေဖို့နိုင်ငံတွင်အကြမ်းဖက်တပ်ဖြတ်မှုတွေရပ်ဆိုင်းသွားအောင်လုပ်ဖို့လိုအပ်ကြောင်းလည်းအကြံပေးပါတယ်။ VOA American တန်ကစိတ်ဝင်စားဖွယ်သတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်အထက်ပိုင်းကစစ်ပွဲသတင်းနဲ့ဆက်ပါမယ်ခင်ဗျာ။တိုက်ပွဲပြင်းထန်ခဲ့တာကြောင့်မြို့လုံးကျွတ်နီးပါးတိတ်ရှောင်ခဲ့ရတဲ့စကိုင်းတိုင်းတမူးမြို့နယ်ခမ်းပတ်မြို့ကပြည်သူချို့ဟာအခုဆိုရင်သူတို့ရဲ့နေအိမ်တွေကိုပြန်လာနေကြပါပြီ။ဒါပေမဲ့တချို့ကတော့အခြေအနေတွေကိုဆက်စောင့်ကြည့်နေဆဲဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့ခံပတ်မျိုးကနောက်ဆုံးအခြေအနေကိုကိုရနိုင်ကပြန်လည်တင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လတတိယပတ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ခံပတ်မျိုးကပြည်သူတွေဟာကလေးမျိုးနဲ့တခြားနီးစပ်ရာဒေသတွေကိုမျိုးလုံးကျွတ်နီးပါထွက်ပြေးတိမ်းရှောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့ကလေးမျိုးမှာတိမ်းရှောင်နေသူတချို့နေရက်ကိုစပြန်နေကြပြီလို့ခံပတ်မျိုးကဒေသခံတဦးကပြောပါတယ်
။မနေ့ကသာပြီးတော့ဒီနေ့ရောပြန်လာတဲ့လူလည်းရှိတယ်။မနေ့ပါလဲသွားမယ်လူလည်းရှိတယ်။ဒီလာမဲ့ပတ်ချီပေါ်တော့အဲ့ဒါအသိပြင်းအသိပြင်းတလို့ပဲပြန်တက်ဖို့စစ်စစ်ရှိကြပါတယ်။အခုကမ္ဘာမျိုးထဲမှာတော့အမတ်တရက်ွက်ထဲမှာတော့လင်းကအိမ်လောက်ပဲဝင်လို့ရသေးတယ်။ဘာဖြစ်လို့လဲဆိုတော့ဒီအမတ်တရက်ွက်ကသကုံးနဲ့နေတယ်ဆိုတော့လည်းသွေးရင်ရသေးတယ်ပေါ့ဗျာ။အမတ်နဲ့အမတ်သုံးအမတ်လေးတို့ကတော့ဒီနေ့ပဲဝင်ကြဖို့သောဆောင်ပိုင်းကကြိုးထားတယ်လို့သတင်းကြားတယ်သူတို့ကားကိုစစ်စစ်ပြီးတော့လေဒီနေ့သူတို့ဝင်လိုက်မယ်သူတို့ကောင်းကောင်းဝင်လို့ရပြီ
ခံပတ်မျိုးကစစ်ရှောင်နောက်တူကတော့အခြေအနေကိုစောင့်ကြည့်နေကြောင်းနဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေငြိမ်နေတဲ့အတွက်ပြန်လို့ရနိုင်မယ်လို့ယူဆကြောင်းပြောပါတယ
်ကျွန်တော်တို့အခြေအနေတစ်ချက်ပြန်ကြည့်ရမှာမဟုတ်ကလေးတွေပြောလို့အော်ကျွန်တော်ဒီတော့ဟောဘောဒီကအပြစ်ခံရတဲ့ပုံစံဖြစ်နေလေအဲကြောင့်မို့ပြန်လို့ရပြီဆိုတာပြောတာဘောလုံးဆဲတော့ဆက်ကြပါလားကျွန်တော်ကျွန်တော်အမြင်ပေါ်ဒီမှာမနေ့ကျွန်တော်ပြန်မှုလို့လို့ဆိုများပဲ
ဒေသခံတချို့ကတော့ခံပတ်မျိုးခရီးရန်များကောင်စီကဘာသာရေးခေါင်းဆောင်တွေကစစ်ကောင်စီတက်တဲ့ဒေသခံ PDF တွေကြားညှိနှိုင်းခဲ့တာကြောင့်အပြစ်ခတ်ရဆဲနေတယ်လို့ပြောဆိုကြပေမဲ့တရားအတည်ပြုချက်တော့မရပါဘူးခံပတ်မျိုးဟာအိန္ဒိယမြန်မာနယ်စပ်ကလေးတမူးကားလမ်းပေါ်မှာတည်ရှိပြီးတော့တိုက်ပွဲဖြစ်ပွားချိန်ကမြို့ကန်ပြည်သူအများစုဟာကလေးမျိုးဘက်ကိုတိမ်းရှောင်ခဲ့တာပါတချို့ကတော့ကျွန်းတော်ရေရှင်စော်ဘွားရေရှင်နဲ့အိန္ဒိယနိုင်ငံဘက်ကိုတိမ်းရှောင်သူတွေလည်းရှိခဲ့ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကတော့ကလေး300ကျော်အပါအဝင်မြန်မာနိုင်ငံသား918ဦးဝင်ရောက်ခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းစာတွေကဖော်ပြပါတယ်။ဒီလိုဝင်ရောက်လာသူတွေကိုမဏိပူရပြည်နယ်အစိုးရကရောက်ပြီး300ချာမှပြန်လည်မောင်းထုတ်ခဲ့တယ်လို့မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘော်ဒေသနာယကဦးထန်းဆေးကပြောပါတယ်။
ကုန်းလုံးရောက်နေမှာတော့ဗျာမြန်မာပြည်သူကဘွာဘွာမောင်ကလာတော့ဒီဆောက်ကမဲ့ဝင်လာပြီဖြစ်တော့ကအပြာနဲ့ကဒီလူတို့ကမန်းတို့ကဆိုတော့ပြန်ထွက်တယ်အဲ့ဒီအချိန်မှလို့ဥရောပစ်တော့ဗျာကုန်းလုံးမှာသူတို့ဆောင်မှုကမန်းထွက်တယ်ဒီအဒုက္ခတွေပြင်းနေတာလည်းဒီတခုဆာနာမှုကလက်ခံမဲ့ချီလို့အဲ့ဒီချိန်မှာကဖားတဲ့ကမန်းထွက်တယ်ဆိုတော့ဒီတခုဆာနာမှုဒီကနေ့မှမရှိတော့မပမာရုပ်ဆက်ပေါ်လို့ပြောလို့ရတယ်
မီဇိုရန်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်တန်ကားကလည်းစစ်ရှောင်မြန်မာပြည်သူတွေကိုနှင်ထုတ်တဲ့အပေါ်မှာလူသားချင်းစာနာမှုအရလက်ခံပြီးတော့အစားအသောက်ထောက်ပံ့ပေးတင်ကြောင်းပြောဆိုခဲ့ပါတယ်။ခံပတ်မြို့မှာဇူလိုင်လ22ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။23ရက်နေ့မှာတော့လက်နက်ကြီးထိမှန်ခဲ့တာကြောင့်ဒေသခံအမျိုးသားတဦးသေဆုံးခဲ့ရသလို25ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲကြောင့်ခံပတ်မြို့ပေါ်ကပြည်သူထောင်ထဲချီပြီးတော့တိမ်းရှောင်ခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းကဆစ်ဆောင်ပြည်သူတွေရဲ့အခြေအနေကိုမြန်မာပြည်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကစူးစီးတင်ပြခဲ့တာပါအခုတခါတော့ဆရာနာသိန်းကောင်စီအဖွဲ့ဝင်အပြောင်းလဲကဘာတွေထူးခြားလာမလဲကြည့်အောင်ပါမြန်မာစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကပြည်ထောင်စုအစိုးရအဖွဲ့ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်ပြီးအရင်ကတာဝန်ယူခဲ့တဲ့ဌာနဆိုင်ရာဝန်ကြီးချုပ်ယာရူးတချို့အပြောင်းလဲရှိခဲ့တာပါစစ်ကောင်စီလုပ်ခဲ့တဲ့အပြောင်းလဲနဲ့ပတ်သက်လို့လေလာသူတွေရဲ့သုံးသပ်ချက်ကိုပြည်တွင်းကစူးစီးပေးပို့ထားတာကိုကိုညာဝင်းအောင်ကပြန်လည်တင်ပြထားပါတယ်
အာဏာသိမ်းစစ်ကောင်စီဟာကာကွယ်ရေးနဲ့ပြည်ထောင်စုအပါအဝင်ပြည်ထောင်စုအဆင့်အစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းကြောင်းဩဂုတ်လ3ရက်နေ့ကကြေညာလိုက်တာပါ စစ်ကောင်းဆောင်တချို့ရာထူးကနေအနာပေးခံလိုက်ရတာရှိသလိုလူသစ်အစားထိုးတာပြောင်းလဲနေရခြားထားတာတွေလည်းရှိပါတယ်။ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကိုကာကွယ်ရေးဝန်ကြီးဌာနကနေဖယ်ရှားပြီးသူ့နေရာမှာအရင်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဖြစ်တဲ့ကာကွယ်ရေးဦးစည်းချုပ်ရေဟောင်းဗိုလ်ချုပ်ကြီးတင်အောင်ဆန်းကိုအစားထိုးခန့်အပ်လိုက်သလိုပြည်ထရေးဝန်ကြီးနေရာကိုတော့ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်အစားဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုပြောင်းလဲခန့်အပ်လိုက်တာပါစစ်ကောင်စီရဲ့အခုလိုအပြောင်းလဲတွေဟာစီရေးအရာအရှိန်မြင့်ဖို့ရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလွတ်လပ်သောပြည်သူရှေ့နေများတမကအဖွဲ့ချုပ်ကတရားလွတ်တော်ရှေ့နေစောဘဦးလေးကသူ့အမြင်ကိုပြောပါတယ
်။ဌာနကြီးတစ်ခုကိုအကြီးကဲထားတယ်ဆိုတာကာလအတိုင်းအတာတစ်ခုထိပေါ့နော်။ထားရတဲ့အနေဒါရှိတယ်။ဒါမှကလည်းသူကဌာနနဲ့ရင်းတည်ပြီးတော့ဌာနရဲ့လုပ်ငန်းဆောင်တာတွေကိုနော်ကြားပြပါလို့ရမယ်နေထားမှရှိတယ်သို့တော်အခုခက်နေတဲ့အခြေအနေမှာကအလွယ်တကူအွှေ့အပြောင်းလုပ်နေတဲ့ကိစ္စကတစ်ဖက်မှာလည်းသူတို့နိုင်ငံရေးရတရားဝင်မှုကိုလိုချင်တဲ့အခြေအနေဖန်တီးတယ်လို့မြင်တယ်လို့တစ်ဖက်မှာလည်းစိတ်ရည်ကိုအရှိန်မြင့်ဖို့အတွက်လူပြောင်းနေရပြောင်းတဲ့အနေထားမျိုးတွေးရတယ
်အစိုးရအဖွဲ့အပြောင်းလဲချမှာတာဝန်အနာပေးခံရသူတွေဌာနပြောင်းခံရသူတွေနဲ့အသည့်ထပ်တိုးလိုက်သူတွေဘယ်လိုပဲရှိလာပါစေစစ်တပ်အုပ်ချုပ်ရေးဖြစ်နေလို့ဒါဟာဥက္ကဋ္ဌအမိန့်နဲ့သာဆက်ပြီးသွားနေမှာဖြစ်တယ်လို့မြမအရေးလိလသုံးသက်သူဥဖေတန်းကသူ့အမြင်ကိုပြောပါတယ
်စစ်တပ်အုပ်ချုပ်ရေးဆိုတာကတော့လေထိပ်ပိုင်းကောင်းဆောင်တယောက်ယောက်ကဒါအမိန့်အာဏာနဲ့အုပ်ချုပ်တဲ့သဘောပဲအောက်ရှင်မှာဘယ်လိုပဲပြောင်းပြောင်းသူတို့လူတွေကြီးပဲအဓိကသူတို့ဟိုလောက်ရမှာကနိုင်ငံတည်ငြိမ်အေးချမ်းရေးဆိုရင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ပေါ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီနိုင်ပြီးတော့ဆွေးနွေးပြီးတော့ဆောင်ရွက်ရှင်းတာအကောင်းဆုံးဖြစ်ပါတယ်
မြန်မာစစ်တပ်ကလုပ်ငန်းစဉ်နဲ့ဥတီချက်တွေကိုထိထိရောက်ဆောင်ရွက်နိုင်ဖို့အခုလိုပြင်ဆင်ဖွဲ့စည်းလိုက်တယ်ဆိုပေမဲ့လူတွေသာပြောင်းပြီးမူဝါဒမပြောင်းလဲရင်နိုင်ငံအတွက်ကောင်းကျိုးဖြစ်လာမှာမဟုတ်ဘူးလို့ဥပေတန်ကဆက်ပြောပါတယ်စစ်ကောင်စီဟာတိတ်မကြခင်ကပဲအရေးပေါ်ကာလတက်တန်း6လထပ်တိုးလိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲဝန်ကြီးဌာနအပြောင်းလဲတွေလှုပ်လာခဲ့တာပါစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မင်းမအောင်လှိုင်ဟာစစ်ဘက်အရာရှိတွေကိုအရက်ဖက်နေရာတွေမှာပြောင်းလဲနေရာချထားတာရာထူးအဖယ်ရှားတာအစ်စ်ခန့်အန့်ဓာတွေကိုအာနာသိမိနောက်ပိုင်းမကြာခဏလှုပ်လိရှိပါတယ်အခုဒီချိန်အစိုးရအဖွဲ့အပြောင်းလဲလှုပ်တာမှာတော့ဝန်ကြီးဌာနနေရာတွေကိုအဓိကပြောင်းလဲလိုက်တာဖြစ်ပါတယ်အဲ့ဒီထဲမှာလေးလံ့နေတဲ့ပြည်တော်စုတရားသူကြီးချုပ်နေရာကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဥက္ကဋ္ဌဦးတာထေးလူအခွင့်ရေးကော်မရှင်တဲ့အဖြစ်အငင်းသားတမတ်ကြီးဦးပေါ်လွင်စိန်ပြည်တော်စုရာထူးဝန်အဖွဲ့ဥက္ကဋ္ဌအဖြစ်ဟိုတယ်ခရီးဝန်ကြီးဟောင်းဦးအောင်တော်ခန့်အဂရီလိုက်စားမှုတိုက်ဖြည့်ရေးဥက္ကဋ္ဌအဖြစ်ဗိုလ်ချုပ်မင်းအောင်လှိုင်ရဲ့အကြံပေးဟောင်းဦးစစ်အေးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးအဖြစ်နေပြည်တော်ကောင်စီဥက္ကဋ္ဌဟောင်းဦးတင်ဦးလွင်ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးအဖြစ်လူကယ်ပြန်ဝန်ကြီးဟောင်းဒေါက်တာသက်သက်ခိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးအဖြစ်ဒေါက်တာစိုးဝင်းတို့ကိုတာဝန်ပေးအခန့်အခဲ့တာဖြစ်ပါတယ်ပြည်တော်စုစည်ရင်စစ်ချုပ်လျှက်စစ်စွမ်းအားဝန်ကြီးစွမ်းအင်ဝန်ကြီးနဲ့အလို့သမားရေးရာဝန်ကြီးနေရာတွေကိုတော့လူသစ်တွေနဲ့အစားထိုးခန့်အပ်ခဲ့ပါလေခင်ဗျာ
စစ်ကောင်စီရဲ့ပြောင်းလဲပေါ်တုံသက်ချက်ကိုပြည်တွင်းကပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးပြန်လည်တင်ပြခဲ့တာပါအခုတခါအားကစားသတင်းဆောင်ပါတပုတ်နဲ့ဆက်ပါမယ်2023ခုနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေအုပ်စုပွဲစဉ်တွေကြာတာပရိနစ်ကပြီးဆုံးခဲ့ပါပြီပြိုင်ပွဲမှာဘိုးဆွဲဖို့ရေပန်းစားနေတဲ့နာမည်ကြီးတချင်းအသင်းတချို့ပါဝင်အသင်းတချို့ဟာအုပ်စုအဆင့်ကပဲထွက်လိုက်ရပါတယ်ဒုတိယဆင့်ရှုပ်ထွက်ပွဲတွေကိုစနေနေ့မှာစတင်မှာဖြစ်ပါတယ်။ဒီပွဲတွေပေါ်ပွဲကြိုသုံးသက်ချက်နဲ့ဒီပြိုင်ပွဲမှာဘယ်အသင်းတွေဘိုဆွဲနိုင်ခြင်းရှိတယ်လဲဆိုတော့ရှေ့အလားလာတွေပေါ်ကိုကိုရနိုင်ကစူးစီးတင်ပြထားပါတယ
်။ Australian နဲ့ New Zealand နိုင်ငံတွေမှာကျင်းပနေတဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကတော့ကြာသပတေးနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ Switzerland, Australia, Japan, England, Netherlands,ပြင်သစ်ဆွီဒင်နဲ့ကိုလံဘီယာအသင်းတွေကတော့အုပ်စုပထမရပြီးဘိုးဆွဲဖို့အရေးပန်းစားတဲ့အထက်ကအမေရိကန်နဲ့စပိန်တို့ကအုပ်စုဒုတိယရပြီးတော့ဂျာမနီနဲ့ဘရာဇီးလအသင်းတွေကတော့အုပ်စုအဆင့်ကနေထွက်လိုက်ရပါတယ်။ကာတာရီနေ့ကကစားခဲ့တဲ့အုပ်စု H ကနောက်ဆုံးပွဲစဉ်မှာမော်ရိုကိုကကိုလံဘီယာကိုတကူးကိုမရှိနဲ့နိုင်ပြီးနာမည်ကြီးဂျာမနီကတောင်ကိုရီးယားနဲ့တကူးစီတည်ဖြစ်သွားလို့ကိုလံဘီယာနဲ့မော်ရိုကိုက6မှတ်စီနဲ့နောက်တစ်ဆင့်တက်သွားပြီးတော့ဂျာမနီသင်းအုပ်စုအဆင့်ကနေပြုတ်သွားတာပါ။ဂျာမနီတဲ့အုပ်စုအဆင့်ကနေထွက်လိုက်ရတဲ့ပတ်သက်ပြီးဂျာမန်ဘောလုံးပရိသတ်အုပ်ကတော့
so gut und herausragend das erste Spiel war so wenig
ပထမပွဲတော့ကတော့တော်တော်ကောင်းပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့သိမကောင်းတော့ဘူးအများတန်းတလူပါပဲကစားပုံကလည်းယူတော့မှန်းအလွယ်ပါတယ်သူတို့ကဂိုးရှိကိုဖြတ်တင်မယ်အဲ့ဒီမှာပေါ့ကခေါင်းတိုက်ပြီးဖြစ်ဖြစ်ဒါမှမဟုတ်ပိတ်သွင်းပြီးဖြစ်ဖြစ်ကန့်မယ်သူတို့ကစားခေါ်ကဒါပါပဲအဲ့ဒါကြောင့်သူတို့နောက်တစ်ဆင့်မတက်တင်ပါဘူးပြောရတာတိတ်တော့မကောင်းပါဘူးဒါပေမဲ့သူတို့ကစားပုံကိုတော့သူတို့ပြန်ကြည့်တင်တယ်လို့ထင်ပါတယ
်လက်ရှိချန်ပီယံအမေရိကန်အသင်းကတော့အုတ်စုအီမာတပွဲနိုင်နှစ်ပွဲသီး၅မှတ်နဲ့အုတ်စုဒုတိယသာရခဲ့ပြီးတော့ထင်သလောက်ခြေစွမ်းမပြနိုင်ခဲ့တာကိုလည်းတွေးကြရပါတယ်ဆိုတော့အမေရိကန်အသင်းချန်ပီယံဘွဲ့ကိုကာကွယ်ပြီးတော့သုံးကြိမ်ဆက်ဘိုးဆွဲနိုင်ပါမလားအမေရိကန်အသင်းရဲ့အလားအလာနဲ့ပတ်သက်ပြီးတော့ Soccer Follow Channel ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကိုမေးကြည့်ထားပါတယ်
အမေရိကန်တဲ့အားနဲ့ကြောင့်ခုနလူငယ်များနေပြီးတော့နောက်တစ်ချက်ကအချမ်းခံမှုမကောင်းဘူးဗျနောက်တစ်ချက်ကဘောလုံးတိုက်စစ်ပိုင်းမှာအဆုံးသတ်မှုအားနဲ့အဲ့ဒီနှစ်ချက်ကိုတော့ပြင်နိုင်မယ်ဆိုရင်တော့အမေရိကန်တဲ့ဟာအုပ်စုအစဲမှာပါခဲ့အပါတွေကိုကျော်လွန်နိုင်တယ်မယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်တော့မမြင်ဘူးဗျအဓိကအရင်တော့ဆိုအမေရိကန်တဲ့တိုက်စစ်အရန်ကောင်းတယ်အခုနောက်ပိုင်းမှာတိုက်စစ်ကအရန်အားနဲ့တော့ချန်ပီယံဖြစ်နိုင်တော့တဲ့တိုက်စစ်အစွမ်းမျိုးကိုမပိုင်ဆိုင်တော့ဘူးလို့ကျွန်တော်မြင်တယ်။ကျွန်တော်တို့အမေရိကန်အသင်းဟာ၃ချိန်ဆက်တိုက်အမျိုးသမီးကမ္ဘာဖလားတက်ဖို့ကိုမရနိုင်ဘူးလို့ထင်တယ်ခင်ဗျာ
။အမေရိကန်အမျိုးသမီးအသင်းဟာကမ္ဘာဖလားကို1961 69 2015နဲ့2019ခုနှစ်တွေမှာ၄ချိန်အနိုင်ရထားပြီးတော့ဂျာမနီက၂ချိန်၊နော်ဝေးနဲ့ဂျပန်နိုင်ငံတွေက၁ချိန်စီရထားတာပါ။ဆိုတော့ဒီနှစ်မှာဘယ်အသင်းပိုဆွဲမှာပါလဲ။အုပ်စုပွဲစဉ်တွေမှာကစားသွားတဲ့ခြေစမ်းတွေပေါ်မှာအခြေခံပြီးတော့ကိုကျော်မျိုးဟန်ကတော့အခုလိုသုံးသပ်ပါတယ်
။အုပ်စုစစ်ပွဲစဉ်တွေမှာတော့ခုနကျွန်တော်ပြောခဲ့သလိုပိုပဲဂျပန်၊နယ်သာလန်နဲ့ပြင်သစ်ကိုကျွန်တော်စိုက်တယ်။အင်္ဂလန်ကတော့အလောက်သိမ့်မကြိုက်ဘူးပြ။အင်္ဂလန်ကတော့အလောက်သိမ့်မကြိုက်ဘူး။ဒါပေမဲ့သူကရေဖန်ဆောင်မှုကမှအမေရိကန်ကိုနည်းနည်းလေးတော့ကျော်ပြတ်လာတယ်ဆိုတော့ကျွန်တော်တို့ short တက်လို့တော့မရဘူးပေါ့နော်။အဲအင်္ဂလန်ကိုအလောက်ကျွန်တော်မကြိုက်ကျွန်တော်ဂျပန်ရဲ့နယ်သာလန်ရဲ့ပြင်သစ်ကအဲတော့ကျွန်တော်ချန်ပီယံဖြစ်နိုင်ခြင်းရှိတဲ့အသင်းတွေထဲမှာကျွန်တော်ထည့်ထားတယ်ခင်ဗ
ျဒီနေ့စနေနေ့မှာတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုကစားကြမှာဖြစ်ပြီးတော့အဲ့မှာတော့ဆွစ်ဇာလန်နဲ့စပိန်ဂျပန်နဲ့နော်ဝေးတို့ကစားကြမှာဖြစ်ပါတယ်ဒီပွဲတွေနဲ့ပတ်သက်ပြီးကိုကျော်မျိုးရံကတော့အခုလိုခံမှန်းပါတယ
်နှစ်ပွဲမှာစပိန်နဲ့ဂျပန်ကတော့ရေဘန်းအဆောဆုံးဖြစ်ပြီးတော့ quarter final တက်ဖို့လားလာအောင်ကောင်းရှိနေဒါပေမဲ့အောင်သင်းတွေလည်း short တော့လို့မရဘူးဆွစ်ဇာလန်ဆိုရင်လည်းနော်ဝေးနဲ့ပွဲမှာဆိုရင်သူဒိုင်းတိုင်းဖြစ်တယ်ဒါပေမဲ့စစ်စလန်ကန်စုကိုအကောင်းဆုံးကစားပြီးတော့ဒီတုံ့ပြန်လိုက်တဲ့ခါမှာနော်ဝေးဘိုးရောင်ကိုရက်ခတ်သွားတယ်။အဲ့တော့စပိန်လည်းဒီလိုပဲစစ်စလန်ကို 1-0 နဲ့နိုင်သွားရင်တော့သူနောက်ထပ်ဂိုးတွေသွင်းနိုင်မှုခက်အောင်မှာ။အဲ့တော့အဲ့ပွဲကြီးကလည်းဂိုးနည်းသွားတော့တယ်။နောက်ဂျပန်နဲ့နော်ဝေးပွဲကိုကြည့်မယ်ဆိုရင်ဂျပန်ကကျွန်တော်ကဆီမီဖိုင်နယ်အနည်းဆုံးတက်နိုင်လောက်မယ်တင်းလို့ကျွန်တော်ကခံမှန်းထားတယ
်။အခုနှစ်ကမ္ဘာဖလားရဲ့နောက်ဆုံးဖိုင်နယ်ကိုတော့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဒါမဲ့ August 20ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင
်ဗျာ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ VOA Burmese ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာနဲ့ Website စာမျက်နှာတွေမှာလည်းကြိုင်နဲ့နှာစင်နိုင်ပါတယ်မကြာခင်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်သိပ္ပံနဲ့နည်းပညာစတဲ့ကဏ္ဍတွေကိုလည်းနှာစင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနေ့ခင်းမှာတက်တာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ24 kHz 11113ညလိုင်းတိုမီတာ40 kHz 9413ညလိုင်းတို51 kHz 5805နဲ့လိုင်းလက်မီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနာယူဝက်အတွင်းမှာပထမဆုံးအနေနဲ့မြုပ်သမီးကဏ္ဍကိုတင်ဆက်ပေးပါမယ်။အခုလက်ရှိမြန်မာပြည်မှာအချင်းတောင်ကပြန်လွတ်လာပေမဲ့အချိန်မရွေးပြန်အဖမ်းခံရနိုင်တဲ့စိုးရိမ်မှုတွေနဲ့အလုပ်လုပ်ဖို့အတွက်အခက်အခဲတွေအများအပြားရှိနေတယ်လို့အချင်းတောင်ကနေပြန်လည်လွတ်မြောက်လာတဲ့မြုပ်သမီးသတင်းတောက်တချို့ကပြောပါတယ်။ဒီနှစ်ဆိုင်မှာ လွန်ကြီးချမ်းသာခွင့်နဲ့ပြန်လွတ်လာတဲ့အမျိုးသမီးသတင်းစာချုပ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းတစ်ပတ်မျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမား140ကျော်ရှိပြီးပြန်လွတ်လာသူတချို့ရှိပေမဲ့အချင်းထောင်တွေမှာဆက်လက်ထိန်းသိမ်းခံရတဲ့သူတွေအမှုရင်ဆိုင်နေရတဲ့သူတွေလည်းရှိနေပါသေးတယ်။ဒီထဲမှာအမျိုးသမီးသတင်းတောက်တွေလည်းပါပါတယ်။ဒီနှစ်နှစ်ဆန်းပိုင်းတုန်းကလူငယ်တပ်သားခွင့်နဲ့ပြန်လွတ်လာတဲ့ NPA သတင်းဌာနအလွတ်သတင်းတောက်မတ်သူစာကတော့ပြန်လွတ်လာပေမဲ့လည်းသတင်းထောက်လုပ်ပြန်လုပ်ဖို့မလွယ်ကူသလိုလုံခြုံရေးအတွက်အချင်းပြေးစိုးရိမ်နေရတယ်လို့ပြောပြပါဗျ
။ကျမအခုပြန်လွတ်လာပြီ။ကျမဘာမှမလုပ်ဘူး။ဒီအိမ်မှာပဲကျမမိသားစုလေးနဲ့နေတယ်ဆိုရင်တော့ကျမမှာမလုံခြုံမှုဆိုတဲ့အနေမျိုးတွေကျမရှိနေသေးတယ်ချင်း။ကျမအိမ်မှာလွတ်လွတ်လပ်လပ်ငါနေထိုင်ခွင့်ရပြီလား။ငါနေလို့ရပြီလားဆိုတဲ့အနေမျိုးတော့ကျမကိုကျမမမေးရတဲ့လောက်ဖြစ်နေတယ်။ငါဘာမှမလုပ်ခဲနေတော့ငါ့ကိုအချိန်ကြီးဟိုထပ်ပြီးခေါ်ပြီးတော့ထပ်စစ်ဖေးမာလားထပ်ခေါ်ဝါအောင်မာလားဆိုတဲ့အမြင်မျိုးတော့ဒါတမပြန်လွတ်လာတဲ့လူတော်တမရဲ့ဟိုလုံခြုံမှုကတမကိုတမအရန်ဆိုးရိမ်နေရသေးတယ်ဆိုတော့တခြားလူတို့တော့တမဘလို့မှတမတို့သတင်းတောက်တွေကတကယ်တမ်းတို့ပြောထားပါတယ်တို့ရဲ့2008ဖွဲ့စည်းပုံလို့ပြောထားတဲ့အချိန်မှာကိုပြည်သူတွေကလည်းလွတ်လပ်စွာသတင်းတိပိုင်ခွင့်ရှိသလိုသတင်းမီဒီယာတမတွေကလည်းသတင်းပြည်သူတွေတိပိုင်ခွင့်ရှိတဲ့သတင်းကိုလွတ်လပ်စွာပေါ့နော်ပြင်ပြပိုင်ခွင့်ရှိတယ်ဆိုပြီးတော့ဒါကျမတို့ရေတည်ထားတယ်ပြီးတော့မီဒီယာဥပဒေအရဟိုကလည်းပြည်သူတွေသိခွင့်ရှိတဲ့ဟာဟိုဗန်နီအောင်ကျမတို့တွေရေးသားပိုင်ခွင့်ဖော်ပြပိုင်ခွင့်ရှိတယ်လို့ပြောထားပေမယ့်လည်းအခုလက်ရှိကျမတို့တည်ရင်းသမားတွေရဲ့အန်တရယ်ကဒါမြင်တဲ့အတိုင်းပေါ့နော်နိုင်ငံတကာကလည်းစောင့်ကြည့်နေတဲ့အတိုင်းပဲပြည်တွင်းမှာလည်းဖန်ဆီးခံနေရတဲ့အတိုင်းပဲအခြေအနေကစိုးစိုးဝါဖြစ်နေတာတော့ကျမတို့တော်တော်စိတ်မကောင်းစရာပါပေါ့နော
်ပြည်내လွတ်မြောက်လာပြီးနောက်ပိုင်းလူကြိုးရေးအတွက်စိုးရိမ်နေရတာကတော့မတ်သူစာတယောက်တည်းမဟုတ်ပါဘူးပြီးခဲ့တဲ့2020နှစ်နိုဝင်ဘာလကလူငယ်တပ်သားခွင့်နယ်ပဲပြန်လွတ်လာတဲ့တန်လွင်သွေးချင်းသတင်းဌာနအယ်ဒီတာမမြဝင်းရံဆိုရင်လေပြန်လွတ်လာပြီမဲ့လို့သတင်းသမားအလို့ပြန်လွတ်လို့မရအောင်ကန့်သက်စောင့်ကြည့်မှုတွေကျုံရဆဲပဲလို့ပြောပါတယ်
ဘလောက်ထိစိုးရင်ကြလဲဆိုတော့အခုထိလည်းစိုးရင်ကြပဲပေါ့နော်အမလို့ဆိုရင်ပြစ်ဆိုပြီးတော့ပြစ်ဒဏ်ချလိုက်တယ်အမလို့ပဲလွတ်လာတဲ့လူတွေလည်းရှိမယ်ဒါပေမဲ့အခုထိလည်းသူတို့ကစောင့်ကြည့်နေစဲကန့်တတ်စဲပေါ့နော်တည်င်းနေဆက်လုပ်လို့မရအောင်ပေါ့နော်ဆက်လုပ်လို့မရအောင်ဇွတ်လုံးလို့ရှိလို့ရှိရင်လည်းတည့်ရတိုင်းပဲအမတို့ကဖြစ်နေတဲ့မြေပြင်သတင်းကိုတရားမှဖြစ်တဲ့အတွက်သူတို့ကပြန်ဖမ်းမှာပဲပေါ့နော်သူတို့သူတို့ရဲ့ policy နဲ့မကိုက်တာသူတို့နင်ဆန့်ကျင်တယ်လို့မြင်တဲ့တဲ့င်းဆိုရင်ဘလောက်ပဲမှန်မှန်အမတို့ကတော့အချိန်မီးပြန်ဖမ်းနိုင်နေတာရောမလို့ဒီ SSC တက်လာပြီးအာဏာသိမ်းပြီးနောက်ပိုင်းမှာတော့တဲ့င်းသမားတွေအတွက်အချိန်မီးတော့လက်ရှိကတော့မကောင်းပါအောင်ဓမ္မဆိုရင်လွတ်ငြိမ်းနဲ့ပြန်လွတ်တဲ့ပေါ့နော်အရှိကလွတ်တဲ့လူတွေဆိုရင်ချက်ချင်းသူတို့ရဲ့ဟိုပါပေါ့နော်ထောင်ပြက်ပြက်တဲ့စီလို့လွတ်တာရှိရပါတော့ဒီ main clay တွေကဆိုရင်ဒီရှမ်းပြည်ရီကမ္ဘောဇာတိုင်းဆိုလည်းရောက်လွတ်တယ်ပေါ့အဲဘသူပဲဖြစ်ဖြစ်ပေါ့နော်အကုန်လုံးကသူတို့ကစောင့်ကြည့်မယ်ရက်စကမလမတ်ထိုးအောင်ထောင်ကနေထွက်ပြီးထောင်မှာလည်းတခါစကားပြောရတယ်အဲပြီးလို့ရှိရင်ရက်စကကိုခေါ်သွားတယ်ရက်စကမှလည်းပြောရတဲ့အချိန်မှာသူတို့ကစောင့်ကြည့်မယ်ဆိုတဲ့အခါပဲပြန်ဖန်းခံရမယ်ဆိုလို့ရှိရင်အဲပုံပြစ်ဒဏ်ကိုအဲကြံခဲ့တဲ့ပြစ်ဒဏ်လေးပြန်ပြီးတော့အဲထပ်ပြီးတော့ပူပေါင်းပြီးတော့ပြစ်ဒဏ်ကြခံရမယ်ဆိုရည်တတိပေးတယ်စောင့်ကြည့်မယ်ဆိုရည်တတိပေးတယ်ပေါ့
သတင်းသမားတယောက်အနေနဲ့ကိုယ့်ရဲ့သတင်းတောက်အလုပ်ကိုလုပ်ရင်ဖန်ဆီးခံရတယ်လို့ကိုမကျူးလို့နဲ့ပုံမာရည်နဲ့ဆွဲဆူထောင်ချခံခဲ့ရတာဖြစ်တယ်လို့လည်းပြန်လွတ်လာတဲ့သတင်းသမားတွေကပြောဆိုကြပါတယ်လက်ရှိအချင်းထောင်တွေထဲမှာဒီလိုဖန်ဆီးထောင်ချခံနေရတဲ့အမျိုးသမီးသတင်းသမားတချို့ရှိနေသေးတာမို့သူတို့ကိုလည်းပြန်လည်လွတ်မြောက်စေချင်တယ်လို့မတ်သူစာကပြောပါတယ
်အမျိုးသမီးသတင်းတောက်တွေထဲထဲမှာကြံနေပါသေးတယ်ကျမအင်းစိန်ထောင်ထဲမှာရောက်သွားတဲ့အချိန်မှာကျမဟိုထောင်ထဲမှာပေါ့နော်တွေးခဲ့ရတာကအရင် BBC Media Action မှာလုတ်ခဲ့ဘူးတဲ့မတ်ထထခိုင်ကိုတွေးရတယ်။ပြီးတော့ဟိုဟာတင်ငန်းကျွန်း Post မှာလုတ်တဲ့မတ်ထထအောင်တွေးရတယ်။အင်းပြီးတော့ Matt Mabel ပေါ့နော်သူကမစ္စမာလို့ပြောတယ် Matt Mabel ကိုလည်းတွေးရတယ်။တခြားဒီ online လေးမှာလုတ်တဲ့ပေါ့နော်အမျိုးသမီးနည်းနည်းအရွယ်ခက်ကြီးကြီးအတော်တယောက်ပေါ့နော်သူ့ကိုလည်းတွေးခဲ့ရတဲ့ချင်းဟုတ်နောက်တော့ MRTV 4 ਆ လာမသိတယောက်ပေါ့နော်သူ့ကိုလည်းကြုံခဲ့ရတယ်ချင်းဟောနောက်ဒီစေးယုံမှာပတ်မကြီးလမ်းမှာဖြစ်သွားတဲ့ညီမလေးလေးကားနဲ့တိုက်မိတယ်ဆိုပြီးတော့စေးယုံရောက်နေတယ်အဲ့ညီမလေးမှုရတနာတစ်ခက်ထုံးလာအဲ့ညီမလေးကိုလည်းတွေးခဲ့ရတယ်ချင်း တို့တွေအခုဖန့်ခန့်ထားတဲ့အမျိုးသမီးပေါ့နော်ကျမနဲ့ဆုံခဲ့ရတဲ့အမျိုးသမီးသတင်းတောက်တွေတိုင်းကသတင်းရေးသားမှုကိုလှုပ်ဆောင်နေခဲ့တဲ့သတင်းတောက်တွေပါတို့တွေတခြားဟာနဲ့ချိတ်ဆက်ပြီးတော့ဟိုလုတ်ခဲ့တာမျိုးမဟုတ်ဘူးတို့တွေတည်င်းကိုပဲအဓိကထားပြီးလုံရင်းနဲ့ဒီအဖန့်ခံရပြီးတော့အဲ့ဒါနဲ့မဆိုင်တော့ပုံမှန်ဒီနဲ့ဟိုချိတ်ဆက်ခံပြီးတော့ဗောနော်အမှုဖွင့်ခံထားရတယ်လို့ကျွန်မကသိရတယ်ချင်းကျွန်မလည်းအခုတည်င်းထောက်ဒီတည်င်းကြီးကြီးမဲ့ဗောနော်ကျွန်မကိုတို့ခေါ်သွားတယ်ခေါ်ပြီးတော့တည်င်းထောက်မှန်းလည်းတည်တဲ့အချိန်မှာကျွန်မကို905တက်ပြီးတော့တို့ရေအမှုရှင်ဆိုင်ဆိုင်နေဗောနော်ကျွန်မလည်းတည်င်းကြီးနေနေမှာပါသွားတယ်တည်င်းထောက်တင်မှာပါပါတယ်ချင်း
စေုပ်ချုပ်မှုအောက်မှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းတင်ပြခွင့်မရတာဖိနှိပ်ခံရတာတွေကပို့ပြီးတော့ဆိုးလာတယ်ဆိုတော့ပြည်တွင်းပြည်ပသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဒီလိုအခြေအနေကတိုင်းပြည်အတွက်ပဲဆုံးရှုံးနေနိုင်စေတာဖြစ်တယ်လို့တန်လွင်သွေးချင်းသတင်းဌာနကမမဝင်းရံကပြောပါတယ
်မျက်နာတာပေါ့ဘာလို့လဲဆိုတော့ local မှာရှိတဲ့သတင်းသမားတွေကိုအခုလိုမျိုးဟိုဝယ်ရမ်းနေထုတ်ပဲဖမ်းနေသတင်းလုတ်ခွင့်မပေးတဲ့အတွက်ကြောင့်မလို့ဒီပြောရလို့ရှိရင်အများအားဖြင့် professional အနေနဲ့လုပ်တဲ့လူတွေကသတင်းမီဒီယာဥပဒေကိုလည်းသိပြီးသားကျင့်ဝတ်တွေလည်းသိပြီးသားအခုကာလမှာသတင်းသမားတကယ့်သတင်းသမားတွေပေါ့နော်အများအားဖြင့်ဒီအတွေ့အကြုံရှိတဲ့သတင်းသမားတွေအာမလုံရတော့ဘူးတချို့ဆိုလည်းကြောက်လို့ရက်နေရချို့တွေဆိုလည်းရှောင်ရတယ်ပုံရတယ်ချို့တွေဆိုလည်းထောင်ထဲမှာရှိနေရမလုံရတဲ့အတွက်ဘာတွေဖြစ်လာလဲဆိုတော့ social media ကိုလောလောကူကူသုံးပြီးတော့ post တင်တဲ့ဟာကိုသတင်းဆိုတာမျိုးဖြစ်လာတယ်အဲ့တော့မြေပြင်ကတည်းမှန်လားမမှန်လားဆိုတာဘယ်သူမှ confirm မလုပ်နိုင်တော့ confirm မလုပ်နိုင်တဲ့အတွက်ပို့ပြီးတော့ conflict ကိုပို့ပြီးတော့ဖြစ်စေတယ်ပေါ့နော်အာတည်းမှားတွေကနေပြီးတော့လေလူတွေကိုစိုးရိမ်ကြောက်ကြောက်မှုတွေပို့ဖြစ်စေတယ်နှစ်ဖက်စလုံးပေါ့နော်အလက်ရှိ SSC ရောဒီဘက်ကဟို NUG ဆရာ PH ကနော်တော်ရရဒီ EAO ရှိရောအကုန်လုံးမှာပေါ့နော် PDF တွေရောပြည်သူတွေခြားထဲမှာ conflict တွေဖြစ်တယ်ဘယ်တည်းကအမှန်လဲနောက်တစ်ခါပြင်ပမှာထွက်ပြီးလှုပ်လှုပ်နေရတဲ့ဒီလိုမျိုးအာတင်းဌာနရရှိပါတယ်တင်းဌာနတွေတွေ့လဲအခက်ခဲကြီးလို့မှတော့မြင်တယ်ဘာလို့ဆိုတော့ information အမှန်ရဖို့ဆိုတော့တော်တော်ခက်ခဲသူရှိရသွားရှုမလဲပေါ့နော်အဲ့တော့ local journalist တွေ local CJ တွေကိုဟို target ထားပြီးဖမ်းတာတိုင်းပြီးမှအရန်နစ်နာတယ်အဖြစ်မှမပေါ်နိုင်ဘူးပြီးတော့ဟိုတင်းမားတွေ fake news တွေ fox news တွေနဲ့ပို့ပြီးတော့တိုင်းပြည်ကိုနစ်နာအောင်လုံနိုင်တဲ့အခြေအနေဖြစ်တော့အစိုးရရဲ့အခြေအနေပို့ပြီးတော့တွန်းပို့သူဖြစ်တယ်လို့မြင်ပါတယ်
သတင်းသမားတွေအနေနဲ့သတင်းသမားချစ်ဝင်တဲ့အညီသတင်းရေးသားဖော်ပြတာကိုပဲပိတ်ပင်ကန့်သတ်ခံရပြီဆိုရင်တော့ဒါဟာသတင်းလွတ်လပ်ခွင့်စိတ်သုံးတာပဲလို့မတ်သူစာကလည်းပြောပါရယ
်သတင်းသမားမီဒီယာတွေရဲ့ချစ်ဝင်မှာကိုဖော်ပြထားပြီးသားပါဗတ်ညီညာတော့အတန်ကြီးရယူတယ်ဆိုရင်ဒါမီဒီယာချစ်ဝင်တဲ့အညီသတင်းဖော်ပြတာပဲပြီးတော့သတင်းကတစ်ဖက်ကမတရားသိမ်းမှတရားသိမ်းမှမဟုတ်ပါဘူးမြေပြင်မှာဖြစ်နေတဲ့အခြေအနေကိုမြေပြင်ကနှစ်ဖက်ရှိလားသုံးဖက်ရှိလားသုံးဖက်အမြင်လား observation ပြီးတော့ဟိုသုံးသက်လူတွေမြင်နိုင်တဲ့အမြင်မျိုးရှိတယ်လို့တစ်ဖက်မှာခံရတဲ့လူတစ်ဖက်မှာပြောတဲ့အမြင်တွေရှိတယ်ဆိုတော့အဖက်ဖက်ကိုညီအောင်လုပ်ရင်ဒါဟာသတင်းမီဒီယာကျုံ့တဲ့အညီဖော်ပြတဲ့သတင်းမှာအဲ့ဒါကိုမှတစ်ဖက်ကဟိုထပ်ပါတော့မတရားအတင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့အကြောင်းအရာပြောပြီးတော့မှတစ်ဖက်ကသူတို့တွေတတ်မှတ်ထားတော့ဟိုအကြမ်းဖက်ပေါ့နော်တတ်မှတ်ထားတော့သူတို့အဖွဲ့အစည်းတွေနဲ့ဆက်သွယ်တာနဲ့သတင်းတစ်ပါးကတရားမဝင်ဖြစ်သွားတယ်ဒီဟာကိုသတင်းရယူတာကမဟုတ်ဘူးဆိုရင်တော့ဒါပုံစံမကြပါဘူးဒီအုတ်ထုတ်ရေးကောင်စီကပြောတဲ့သတင်းပဲလဲရယူရဲဆိုတာလဲဒါမီဒီယာကျင့်ဝတ်နဲ့မညီပါဘူးပြီးတော့လဲတစ်ဖက်ကဖြစ်နေတဲ့မီဒီယာသတင်းပဲရယူရဲဆိုရင်လဲမီဒီယာကျင့်ဝတ်နဲ့မညီပါဘူးအဲ့တော့မီဒီယာကျင့်ဝတ်နဲ့အညီလွတ်လပ်ခွင့်ကိုအရင်မသွားပါနဲ့ဦးမီဒီယာကျင့်ဝတ်နဲ့အညီသတင်းဖော်ပြခွင့်ရအောင်တဖက်ဘက်ကနေကုညီဆောင်ရွက်ပြီးတော့ဒါဟာသတင်းသမားအမြင်နဲ့ပေါ်ပြတာပါလားဆိုတဲ့အမြင်မျိုးနဲ့တင်သတင်းတွေကဟိုတဖက်ဟိုပြောရရင်ပေါ့နော်လွတ်လပ်တော့သတင်းပေါ်ပြချက်လမ်းကြောင်းပေါ်ကိုပြန်တက်နိုင်တဲ့အခြေအနေမှာအဲ့လိုမှမဟုတ်ဘူးဆိုရင်တော့ဒါဟာဘလို့မှမီဒီယာလွတ်လပ်ခွင့်ကမရှိဘူးဆိုတဲ့အနေအထားကတော့လုံးဝဖြစ်နေအောင်ပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းသတင်းလွတ်လပ်ခွင့်အခြေအနေတိတိတသားဆုတ်ယုတ်သွားတယ်ဆိုတော့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့အစည်းတွေကအချက်အလက်တွေနဲ့ထောက်ပြထားပါတယ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းတောက်140ကျော်ရှိတာမှ50ကျော်လောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပြီးတပ်ဖြတ်ခံရတဲ့သတင်းသမားကလည်း3ဦးရှိတယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကပြောပါတယ်။သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းအလားတူထောက်ပြထားပြီးတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုအကြမ်းဖက်မှုစွဲချက်တွေနဲ့မဟုတ်မမှန်ဆွတ်ဆွဲပြီးအရေးယူထောင်ချနေတာတွေရပ်ဖို့တောင်းဆိုထားပါတယ်။ CPJ အဖွဲ့ရဲ့လိလာစစ်တမ်းအရမြန်မာနိုင်ငံဟာသတင်းသမားတွေကိုတရားစွဲဆိုထောက်ချမှု
ကမ္ဘာအဆိုးဆုံးနိုင်ငံစီးရဲမှာတရုတ်နိုင်ငံပြည်ရဲ့ဒုတိယနေရာမှာရှိနေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်လာဝင်ပြပါရှင်စမခင်ပြပါရှင်
မကင်ပြူထွေးတင်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒီစီဇန်ကိုတောက်ကြနေညပိုင်းနဲ့စနေမနက်ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်သမျှသတင်းတွေ၊စောင့်မတွေ၊ဗီဒီယိုသတင်းလွှာတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးလာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတခါတော့သုတဆုံလင်း American တခွင်အစီအစဉ်မှာ American ပြည်တော်စုရောက်မွန်လုပ်ငန်းရှင်တွေရဲ့American အိမ်မက်အကြောင်းနောက် New York City မှာရင်ကျော်ပိတ်ဆို့မှုပြဿနာကိုဘယ်လိုဖြေရှင်းနေသလဲနောက်တစ်ခါ American နောက်ဖက်ချမ်းမှာအပူလိုင်းတန်ကိုခန်းနေရသူတွေအကြောင်းစတာတွေကိုကိုအောင်ဝံကစူးစီးတင်ပြပေးပါမယ်ခင်ဗျာ
ပုံစံလှလှဒီဇိုင်းအဆန်တွေလက်သေးပေါ်မှာဖန်တီးပေးရတာကိုကြိုင်နှက်တက်တာအပြင်ဝင်းငွေကောင်းတဲ့လုပ်ငန်းလည်းဖြစ်တာကြောင့်လက်သေးခြေသေးအလှပြင်ဆိုင်ကိုဖွင့်ပြထားလို့နေလစ်ဆိုင်ဖွင့်သူတွေကပြောပါတယ်အမေရိကမှာအခြေချနေထိုင်လာသူတွေအနေနဲ့ခုအခါကိုယ်ပိုင်လုပ်ငန်းတွေဖွင့်လှစ်လုပ်ကိုင်နိုင်ဖို့ဟာအမေရိကန်အိမ်မက်တစ်ခုဖြစ်တာကြောင့်လည်းအခုလိုအကောင့်တွေပေါ်လာလို့ဆိုပါတယ်မိဝါစွမ်းဟာခင်မွန်းဖြစ်သူစီလိုက်လာရင်အမေရိကန်ပြည်ထောင်စုမှာ2005ခုနှစ်ကတည်းကအခြေချနေထိုင်လာတာပါအဲ့ဒီအချိန်ကတည်းကအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေပြီး2018ခုနှစ်မှာတော့နေလစ်ခြေသေးလက်သေးအလှပြင်ဆိုင်ကိုဖွင့်ခဲ့ပါတယ်အဲ့ဒီမတိုင်ခင်နှုန်းကတော့တခြားဆိုင်မှာဝန်ထမ်းဘဝနဲ့လုပ်ကင်ရင်ခြေသေးလက်သေးအလှပြင်လုပ်ငန်းကိုလေ့လာခဲ့ပါတယ
်အာဆာဝစ်ကျတော့ဖက်ဒီကဲကောမှာခြေတော့ဒီစေးတယ်နောက်ပြီးတော့အာအင်တာဗျူးဆိုးပေးတယ်လက်တဲလက်တဲအတုရောလက်တဲကိုလက်တဲအမျိုးဂျာတို့ရှိတဲ့ပါရာရှိတယ်နောက်ပြီးတော့အကရလစ်ရှိတယ
်နေလစ်လက်တဲခြေတဲအလှပြင်ဆိုင်ကိုတခြားတငယ်ချင်းနှစ်ယောက်နဲ့အတူပူပေါင်းဖွင့်လှစ်ခဲ့တာလို့လဲမိဝါစွမ်းကပြောပါတယ်စိုင်းမဖွင့်ငယ်မှာဘလိုနေရာမျိုးမှာဖွင့်မယ်ဘလိုလူတွေကိုအဓိကထားဝန်ဆောင်မှုပေးနိုင်မလဲဘလိုလက်တဲခြေတဲဒီဇိုင်းပုံတွေခေတ်စားနေတယ်လဲဆိုတာကိုလည်းမပြတ်လည်လာရတာပါအမေရိကကိုလာကလေးကအဖိုးကြီးမျိုးကိုတန်းရောက်လာသူတွေရှိသလိုတချို့လဲကိုအတိုင်းဝိုင်းမိတ်ဆွေတွေရှိရာကိုပန်ဆယ်ဗေးနီးယားပြည်နယ်ကနေပြောင်းလာပြီးလုပ်ငန်းအတူတူလုပ်ဖြစ်သွားပါတယ
်။ကျွန်မလောက်လောက်တာဒီလက်သေးကိုပေါ့နော်အခုဆို6နှစ်ရှိပြီဒီဇူလိုင်23ရက်နေ့ဆို6နှစ်ရှိပြီ။ဒါပေမဲ့စိတ်ဝင်စားတော့ပေါ့လောက်တော့ပေါ့ကြိုက်တော့ပေါ့နော်သူများကအလှပြင်ပေးမှနဲ့ကိုလောက်ရင်လည်းအဲ့လိုမျိုးပေါ့နော
်။အလုပ်တစ်ဖက်နဲ့မိသားစုကိုကြည့်ရှုဆောက်ရှောက်ခွင့်လည်းရနေတာပါ။
တယောက်တည်းလောက်လို့ရှိရင်အဆင်မပြေဘူးလေ။ဘာဖြစ်လို့ဆိုတော့ဒီနိုင်ငံမှာကကိုယ့်ရဲ့မိသားစုကကူညီမဲ့တူမရှိဘူးကလေးလေးရှိတဲ့အတွက်ကြောင့်အဲ့ဒါကြောင့်တကယ်ချင်းနဲ့အတူတူဖွေပြီးတော့ကလေးကိုလည်းတွားကြည့်လို့ရတယ်အလောက်လောက်လို့ရတယ်ဒီအလောက်ကအဆင်ပြေဆုံးပဲမိသားစုအတွက်ကမိန်းကလေးအတွက်ပဲပေါ့နော်
။နေလစ်ဆိုင်ကိုအချက်ချကြတဲ့နေရာမှာရွေးချယ်ဖွင့်လှစ်ခဲ့တယ်လို့လည်းဆိုရတယ်။ဆိုင်ကိုလာသူတိုင်းကိုအကောင်းဆုံးဝန်ဆောင်မှုပေးဖို့ဝန်ထမ်းတွေကိုအမြဲမပြတ်လေ့ကျင့်သင်ကြားပေးနေတာလို့လည်းပြောပါရတယ်။
I love coming here because the customer service is wonderful.
ဒီဆိုင်ကိုလာရတာအတော်လေးစိတ်တိုင်းကြပါတယ်။လက်သေးပြင်ပေးတာကလည်းလှတယ်။အားလုံးကလည်းဆက်ဆံရေးကောင်းကြတယ်။ပြီးတော့ကျမမိဘတွေကဒီဝင်းကျင်မှာပဲနေတာပါ။ Washington DC မှာလည်းနေပေမဲ့လက်သေးပြင်ဖို့ကတော့ဒီမှာပဲလုပ်ဖြစ်ပါတယ
်။ဆိုင်မှာဝန်ထမ်း15ယောက်ရှိပါတယ်။နေရာဒီကျောင်းပည့်ရဲ့မို့မိဘကိုလာကူသူလည်းရှိပါတယ်
။
အလုံးလိုသဘောမထားပါဘူး။ကိုအားနေတဲ့အချိန်မိဘလုပ်ငန်းကိုလာကူပေးတဲ့သဘောပ
ါ
။အလှပဖန်တီးပေးတဲ့ဆိုင်တဆိုင်ရေရှည်ရက်တီတိုးပွားဖို့ဆိုရင်လုပ်ငန်းရည်မှန်းချက်ပြည့်မြောက်အောင်အားထည့်ဆောင်ရွက်ဖို့လိုသလိုအသေးစိတ်လည်းဂရုစိုက်လှူဆောင်ပေးရတာပါ။ဒါကြောင့်ဆိုင်ကိုအမြဲလာသူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပြီးအခါအားလျော်စွာဝန်ဆောင်မှုဇင်းနှုံလျှော့ပေးသလိုနေလစ်ဆိုင်ကနေပုံစံဒီဇိုင်းအစံတွေနဲ့အလှဆင်ပေးနေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ။နယူးယောက်စီးတီးမန်ဟတ်တန်အလဲပိုင်းကိုဖြတ်ပြီးတော့ကားမောင်းမယ်ဆိုရင်တရက်ကို23ဒေါ်လာအထိပေးဆောင်ဖို့နယူးယောက်စီးတီးအာနာဘိုင်တွေကစီစဉ်နေပါတယ်ဒေရုညဉ့်ညံ့မှုနဲ့ရင်ကျော်ပိတ်ဆို့တာကိုရှော့ချဖို့အခုလိုစီစဉ်တာပါဒါပေမဲ့လည်းအခုစီစဉ်ဟာအစ်စ်ဆန်းတော့မဟုတ်ပါဘူး 2008ခုနှစ်တုန်းကမြို့တော်ဝန်မိုက်ကယ်ဘလူးမ်ဘတ်ကကမောင်းသူတွေအနေနဲ့ရုံးစင်းရုံးတက်ချိန်တွေမှာမန်ဟတ်တန်အလဲပိုင်းကိုဖျက်မောင်းသူတွေစီကနေ10ဒေါ်လာကောက်ခံဖို့အဆိုပြုခဲ့ပေမဲ့ပြည်နယ်လွှတ်တော်ကအတိမပြုပေးခဲ့ပါဘူး2019ခုနှစ်တုန်းကလည်းမြို့တော်ဝန်ဘီလ်ဒီဘလက်စီယိုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးမာရီယိုကူအိုမိုကနယူးယောက်စီးတီးရဲ့ဖျက်မောင်းမဲ့ကားတွေကိုပတ်စံကောက်ဖို့သဘောတူခဲ့ပါသေးတယ်ဒီလိုကောက်ခံတာကနေရတဲ့ဝင်ငွေနဲ့အများပြည်သူသုံးတည်ယူပို့ဆောင်ရေးစနစ်ပိုကောင်းမွန်အောင်ဖန်တီးပေးနိုင်လိမ့်မယ်လို့လည်းဆိုပါရယ်ဒါပေမဲ့လည်းပြည်တော်စုအစိုးရကချပေးတဲ့အသုံးစရိတ်နဲ့စောက်ထားတဲ့လမ်းတွေမှာပြည်နယ်အစိုးရကလမ်းအသုံးပြုကကောက်ခံမယ်ဆိုရင်ခွင့်ပြုချက်ရဖို့လိုပါတယ်ဘိုင်ဒန်အစိုးရကတော့လမ်းအသုံးပြုကကောက်ခံမဲ့နယူးယောက်စီးတီးရဲ့စီစဉ်မှုဇွန်လအတွင်းကခွင့်ပြုပေးခဲ့ပါတယ်
Congestion is a huge problem. ရင်သွားလာများပြီးလမ်းတွေပိတ်ဆို့ကုန်တာကပြဿနာကြီးတစ်ရပ်ပါ။ရေမောင်းကကောက်ခံပြီးဒီကိစ္စကိုဖြေရှင်းနိုင်မယ်ဆိုရင်အားလုံးအဆင်ပြေမှာဖြစ်တယ်လို့ဝင်ငွေလဲတိုးလာမှာပါ။မြို့လယ်ရက်ွက်ကိုသွားရတာပိုပြီးလဲမြန်ဆန်ပါလိမ့်မယ်
။အခုလိုရင်ကျော်ပိတ်ဆို့ကဖြစ်ငွေချေးထက်မှန်ကောက်ခံတာကိုရေမောင်းသမားတွေကတော့မကြိုက်ကြပါဘူး။အခုလိုအစီအစဉ်ကိုအတည်ပြုပေးတဲ့ပြည်တော်စုဝေးပြေးလက်မှတ်စီမံခန့်ခွဲရေးဌာနကလည်းလူးဂျာစီပြည်နယ်ကဇူလိုင်လအတွင်းတရားစွဲပါတယ်။နယူးယောက်မှာကုလတင်းကျပ်လိုက်ရင်မော်တော်ယာဉ်အများပြားဟာနယူးဂျာစီကိုရောက်လာတာကြောင့်ပြည်နယ်သဘာဝဝန်းကျင်ထိခိုက်တဲ့အပြင်နယူးယောက်စီးတီးကိုနေ့စဉ်အလုပ်သွားလုပ်ရတဲ့နယူးဂျာစီမှာနေထိုင်သူတွေအားလည်းလမ်းစည်းရိတ်ပိုကုန်ကြမှာကြောင့်လို့ဆိုပါတယ်။အငှားရင်မောင်းသူတွေကငွေကောက်ခံမဲ့အစီအစဉ်ကိုစန့်ကျင်ကြပါတယ်
။ I was going to hurt business a lot.
ဒီအစီအစဉ်ကြောင့်လုပ်ငန်းတွေထိခိုက်ကုန်ပါလိမ့်မယ်။အထူးသဖြင့်ကျွန်တော်တို့လိုကားမောင်းသူတွေပါကုန်စည်တွေခီးသွားတွေကိုကျွန်တော်တို့ကပို့ဆောင်ပေးနေရတာပါ။ဒါကျွန်တော်တို့ကိုလှစ်လူရှုတာပါ
။ It's not our fault and we're asking that
ကျွန်တော်တို့နောက်ထပ်အခွန်ပေးဖို့မတတ်နိုင်တော့ပါဘူး။ကျွန်တော်တို့အခွန်ပေးပြီးသားပါ။နှခါအခွန်ကောက်တာတရားမဝင်ပါဘူး။
We are not really opposed.
ညောပိတ်ဆိုတာကြောင့်ခွန်ကောက်တာကိုကျွန်တော်မဆန့်ကျင်ပါဘူး။မြို့ပုံမှန်လက်ပတ်ဖို့လိုတယ်ဆိုတာကိုနားလည်ပါတယ်။ဒါပေမဲ့လည်း23ဒေါ်လာဆိုတာအလွန်များတာမျိုးကျွန်တော်တို့ပေးဖို့တော့မတတ်နိုင်ပါဘူး
။ငွေဘလောက်ကောက်ခံမလဲဆိုတာကိုတော့ဆွေးနွေးနေစေဖြစ်ပေမဲ့9ဒေါ်လာကနေ23ဒေါ်လာကြားမှာရှိမယ်လို့ခမန့်ထားပါတယ်။လမ်းအသုံးပြုကကိုလာမယ့်2024ຫນွေဦးရာသီကစတင်ကောက်ခံမှာပါခင်ဗျာ။ရာသီဥတုပူနွေးဖောက်ပြန်မှုကြောင့်အပူလိုင်းတွေကမ္ဘာနေရာတချို့ဖြတ်သွားရမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။စိုင်းချိန်တည်းအပူချိန်ကြောင့်အမေရိကန်ဒါဇင်နဲ့ချီတည်ဆုံးသလိုတစ်ချိန်ကဈေးငယ်ပစ္စည်းဖြစ်သတ်မှတ်ထားတဲ့လေအီးဇက်ဟာခုအခါမှာအသက်ရှင်သန်နိုင်ဖို့မရှိမဖြစ်သုံးပစ္စည်းဖြစ်လာပါတယ်။အထူးသဖြင့်တော့အမေရိကန်အနောက်ဘက်ခြမ်းကဝါရှင်တန်၊အော်ရီဂွန်ကောလိုရာဒိုပြည်နယ်လိုနွေရာသီမှာရောင်တိတ်မပူလာတဲ့ဒေသတွေမှာပါအပူချိန်ပြင်းလာတာကြောင့်ဝင်ငွေနဲ့မိသားစုတွေအိမ်ငှားနေထိုင်သူတွေလူနည်းစုဝင်တွေအဖို့တော့အိမ်မှာအထိုင်တက်ဆင်ထားတဲ့လေ40ကြီးမရှိပဲအပူတံကိုရင်ဆိုင်နေရတာပါ
I call this the
Colorado ပြည်နယ်မှာဒီဒေတာကအနစ်နာဆုံးမှာ Colorado ရဲ့ရေနံချက်စက်ရုံကိုဆိုရင်လမ်းလျှောက်သွားလို့ရပါတယ်ဒီနေရာမှာတောက်ရေမရသလိုလေထုအရေးသွေးကလည်းအဆိုးဆုံးမှာဒီနိုင်ငံထဲမှာဒီရက်ွက်ဟာအငင့်ညမ်းဆုံးရက်ွက်ဖြစ်နေတာပါလို့ Commerce City မြို့ကန် Lucy Molina ကပြောသွားတာပါရာဒီဥရုပြောင်းလဲဖောက်ပြန်မှုကိုထိန်းသိမ်းဖို့အခုအခါနိုင်ငံတကာခေါင်းဆောင်တွေစူးစမ်းနေပေမဲ့လည်းထိရောက်အောင်ဆောင်ရွက်တာမျိုးမရှိလို့ဆိုပြီးရာဒီဥရုအရေးလှူရှားသူတွေကနှီးမျိုးစုံနဲ့တွန်းအားပေးနေပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံးလေအမေရိကန်တခွင်အစီအစဉ်အပြီးအခုတခါတော့သိပ္ပံနဲ့နှီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဂျာမနီကစတင်တဲ့နိုင်ငံတကာကမ္ဘာမြေသိပ္ပံသုတေသနအစီအစဉ် ICDP ရဲ့သုတေသနလုပ်ငန်းတွေနဲ့ဒီအစီအစဉ်ကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကြောင့်ဆိုင်းငံ့ထားရပေမဲ့အနာဂတ်မှာမြန်မာအတွက်ဘာတွေလုပ်ပေးဖို့ရှိတယ်ဆိုတာကိုမြန်မာသိပ္ပံပညာရှင်တဦးဖြစ်တဲ့ဂျပန်ကိုစားပြုအဖွဲ့ခေါင်းဆောင်ဂျပန်အနဝါသိပ္ပံနဲ့နှီးပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကြာသိခင်ကပဲဒေါက်တာမိုးကျော်သူကဒီဂျမနီနိုင်ငံကိုသွားပြီးတော့ဂျမနီအစိုးရရဲ့ဒီမြေကဘာသုတေသနနဲ့နှစ်ပတ်လည်ဆီရီသွားတက်ခဲ့တယ်ဆိုတာလေ။ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါဒီနိုင်ငံတကာလို့ပြောလိုက်တယ်။ဒီမဲ့
29နှစ်ဒီအရှေ့ဂျမနီနဲ့ဂျမနီပေါင်းပြီးတဲ့နောက်မှာမှဒီအရှေ့ဂျမနီပဲအချမ်းမှာပေါ့နော်။ဂျမန်အစိုးရကနေပြီးတော့မှဒီမြေကဘာနဲ့ပတ်သက်ပြီးတော့အနေကြီးကိုတူပြီးတော့စူးစမ်းလေ့လာမယ်ပြီးတော့အဲ့ဒီကုန်းပေါ်မှာ ူဖို့တဲ့သူတည်တနာလုပ်ငန်းတွေမှာဥဆောင်မယ်ဆိုတဲ့အစီအစဉ်နဲ့စလိုက်တာပေါ့နော်။သူတို့ကအရန်ကိုအောင်မြင်သွားပါတယ် KTB ဆိုတဲ့ site ကအနေကြီးတူပြီးတော့မှအမျိုးမျိုးလေ့လာတဲ့ဥစ္စာအဲ့ဒီကနေစပြီးဂျာမနီကနေပြီးရင်းနှီးမြှုပ်နှံတဲ့ငွေကြေးတွေမှတည်လိုက်ပြီးစလိုက်တဲ့ဥစ္စာမှာနောက်ပိုင်းမှာအမေရိကန်ကလည်းဥဆောင်ပြီးပါလာတယ်။ဂျပန်ကတော့တတိယဥဆောင်တဲ့အဖွဲ့ပေါ့နော်။အဲ့နောက်မှာနိုင်ငံတကမ္ဘာလုံးကနိုင်ငံအခုဆိုရင်22နိုင်ငံပါတယ် UNESCO လည်းပါတယ်ပေါ့နော်။အဲ့လိုမျိုးသူကတခုပဲကုန်းမော်မှာပဲ do for တဲ့သူတည်တနာလုပ်ငန်းနေပြီးတော့ကဘာမြေနဲ့ပတ်သက်တဲ့အစုစံလေးလာတာအပြင်ကိုသက်ဆိုင်ရာနိုင်ငံတွေလူသားတွေအတွက်အကျိုးရှိမဲ့သူတည်တနာတွေကိုလုပ်ကြမယ်ဆိုတဲ့ project လေးပါ30ကျွန်တော်ကပင်လယ်ထဲမှာ do for တဲ့သူတည်တနာလုပ်ခဲ့ပြီဒီတစ်ခါကအထူးဆန်းဆန်းပေါ့နော်ဒီကဘာမြေကုန်းမော်မှာ do တဲ့သူတည်တနာကဂျပန်နိုင်ငံရဲ့ကိုယ်စားလှယ်အဖွဲ့ပေါ့နော်၁၀ယောက်ပါတဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးသွားရတဲ့ဟာပါ
ဟုတ်ကဲ့ဒါကမိုးကျော်သူတို့ဒီသူတည်တနာလုပ်တာဒီစနေဘွဲမှာပေါ့နော်အောင်မြင်မှုရဲ့ဘာတွေလဲကဘာမြင်နဲ့ပတ်သက်ပြီးတော့ဘာတွေလောက်ကြလဲနည်းနည်းရှင်းပြပေ
းဟုတ်ကဲ့ခင်ဗျသူကတစ်နှစ်ကိုဒေါ်လာ၄တန်းမဲ့ရင်းနှီးမြှုပ်နှံတာပါအဲ့ဒီမှာလဲနိုင်ငံတွေကနေပြီးတော့နိုင်ငံရဲ့ချမ်းသာကြွယ်ဝမှုပေါ်မူတည်ပြီးတော့သူကခွဲထားတယ်ပေါ့နော် GDP ပေါ်မူတည်ခွဲပြီးတော့အသင်းဝင်ကြီးကိုထည့်ကြတယ်ပေါ့ဂျာမနီနဲ့အမေရိကန်ဆိုဒေါ်လာ1000စီထည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုထည့်ကြပြီးရင်နောက်မှာဒီအတင်းဝင်နိုင်ငံတွေကသိပညာရှင်တွေကဘယ်သူမဆိုးအဆိုပြုစွာတင်လို့ရတယ်တင်တဲ့နောက်မှာမှပြီးရောဝါ့ခ်ရှော့တွေကိုနိုင်ငံတကာဦးစီးပြီးလုပ်တဲ့ဟာမျိုးတွေလုပ်တယ်အဲ့တော့ထူးခြားတာကသူတင်တဲ့နောက်အစပြောနိုင်မှုအတွက်ကိုအားပေးတယ်လွယ်လွယ်ကူကူအားပေးတယ်ဒါပေမဲ့ငွေကိုအပြည့်အကုန်ထုတ်မပေးဘူးဆိုတဲ့ဟာမျိုးနဲ့စတာပေါ့နော်အဲ့ဒါကြောင့်မလို့ဒီ25နှစ်အတွင်းမှာကိုပဲကျွန်တော်အဆိုပြုစွာ300ကျော်ရရှိတယ်ပြီးရောဝါ့ခ်ရှော့တွေဆိုရင်တစ်နှစ်ကို4ချိန်လောက်လုပ်နိုင်တယ်နိုင်ငံတကာဝါ့ခ်ရှော့တွေပေါ့နော်ပြီးတော့မှဒီ project ဆိုလည်းတစ်နှစ်ကို3ခုလောက်အထိကိုကမ္ဘာ့နှံမှာတူရဲဟာမျိုးတွေတုံနိုင်တယ်ပေါ့အဓိကတော့သူက4မျိုးခွဲထားတာပါခဏဒီကမ္ဘာမြေကြီးရဲ့သမိုင်းကြောင်းကိုလေ့လာတဲ့ဟာပေါ့နော် geo dynamics တစ်ခုပြီးတော့ geo hazard ဆိုတဲ့ဥစ္စာသွားဘေးအနေနဲ့ပတ်သက်ပြီးတော့လေ့လာတဲ့ဥစ္စာတွေငလျင်ကျော်တွေမှာပြီးတော့မိတောင်ပေါက်ကွယ်မှုတွေအတွက်ကိုလေ့လာတာတွေပြီးတော့မှ geo energy ပေါ့နော်အခုနောက်ပိုင်းဆိုရင်ရန်ကုန်ရေကြီးလာတဲ့စွမ်းအင်နဲ့အရင်းမြစ်တွေကိုရှာဖွေပေးတဲ့ဥစ္စာနဲ့ပိတ်ဆုံးကြတော့ပတ်ဝန်းကျင်လေ့လာမှုနဲ့ဒီရာသီဥတုပြောင်းလဲမှုတွေပတ်သက်အဲ့လေးပိုင်းစလုံးမှာအရန်ကိုအောင်မြင်တယ်လို့ပြောရပါမယ်။ဘာလို့လဲဆိုရင်ရင်းနှီးမြှုပ်နှံကုန်ကြတဲ့ပမာဏနည်းနည်းလေးနဲ့တကမ္ဘာလုံးကိုအထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကိုရောက်ရှိပြီးတဲ့သုတေသနလုပ်နိုင်တဲ့ project ဖြစ်ခဲ့တာအတွက်ကြောင့်ပေါ့
။ဟိုသုတေသနလုပ်တဲ့ဌာနတစ်ခုနဲ့မြန်မာနိုင်ငံအတွက်ကဘာတွေအကျိုးရှိအောင်လုပ်ပေးနိုင်မှာလဲ
။ဟုတ်ကဲ့ခင်ဗျာ။အထူးသဖြင့်ပေါ့နော်ကျွန်တော်ကဂျပန်နိုင်ငံမှာကိုစားပြုပြီးလုပ်နေတဲ့အချိန်မှာဘယ်လိုဖြစ်လာလဲဆိုတော့ဂျပန်နိုင်ငံမှာလည်းဒီလို project တွေအတွက်ကိုအနှစ်စဉ်ကျွန်တော်တို့လည်းနှစ်ပေါင်း20 session 20နီးပါးပေါ့နော်တော့ဆောက်အသင်းဝင်နေနဲ့ပါဝင်ခဲ့တာပါဝင်ခဲ့ပြီမြန် project ကအများကြီးမရှိဘူးဂျပန်နိုင်ငံဘူမိပြည်နာနဲ့ပတ်သက်လို့ကလည်းသုတေသနနဲ့ပတ်သက်တာပြင်လယ်ပိုင်းကိုအားဆိုင်ပြီးလုပ်နေပြီမြန်ကုန်းပေါ်မှာကျတော့သုတေသနလုပ်စရာပိတ်မကြံတော့ဘူးအဲ့တော့အသင်းဝင်ကြီးကိုပေးနေပြီမြန်သုတေသနလုပ်စရာမရှိတဲ့အတွက်ကြောင့်တို့ကပြောလာတယ်မြန်မာနိုင်ငံအတွက်ကိုဂျပန်နိုင်ငံကကူညီပေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံအတွက်ရှိတဲ့စိတ်ဝင်စားစရာအကျိုးရှိမဲ့သုတေသနရှင်လုပ်ပါဆိုတဲ့ဟာမှကျန်နေတဲ့9နှစ်လောက်တည်းပြောလာတဲ့ကြောင့်ကျွန်တော်ကသုတေသနနှစ်ခုပေါ့နော်အဓိကအားဆိုင်ပြီးတော့လုပ်ဖြစ်တယ်ပြီးတော့အခုဂျာမနီနဲ့ဒီဖစီဝေးတွေမှာတက်ပြီးတော့အားလုံးနဲ့တည်လာကြတဲ့အချိန်မှာဂျာမနီနေနေကလည်းဒီဖိုင်းတွေမှာအများကြီးလုပ်ပေးနိုင်တယ်ဒီ ICGB ကနေပြီးတော့အများကြီးလုပ်ပေးနိုင်တဲ့ဟာမျိုးရှိတာဆိုတော့နှစ်ခုပေါ့နော်ဥပမာပြောချင်တဲ့ဥစ္စာကတစ်ခုကအင်းလေးဒေတာပါအင်းလေးဒေတာဆိုတဲ့ဥစ္စာကအားလုံးတည်ကြတဲ့အတိုင်းပဲဒီပတ်ဝန်းကျင်ညဉ့်ညမ်းလာတဲ့ဥစ္စာတွေရေခမ်းလာတဲ့ဥစ္စာတွေပြီးတော့ဒီအနေတွေဒီပပလက်တောင်းကြီးကနေအနေနဲ့ကြာလာတဲ့ဥစ္စာတွေများလာပြီးရေတွေကနည်းလာတဲ့ကိစ္စတွေရယ်။နောက်ပြီးတော့သဘောဘေးရန်နဲ့ရလဲဒီကြောက်ကြမ်းပြည့်ရည်ကြီးရှိနေတဲ့ကြောင့်ငလျင်လွတ်ခဲ့တဲ့တမိုင်းကြောင်းကလည်းအများကြီးရှိနေတာ။အဲ့ဒါတွေလည်းသိကျင်တာရယ်။အခုနောက်ဆုံးဆိုရင်မြေအောက်ရေကရန်ကုန်နည်းလာတဲ့ဆိုတဲ့ကိစ္စကအခုဒီကြံခဲ့တနည်းနည်းတွေမှာပြည်သက်သာကြီးဖြစ်လာတယ်ပေါ့နော်။ဒီဆိုတော့အဲ့သုံးခုကိုလေ့လာဖို့ကိုအတွက်ကိုကျွန်တော်တို့ကပြင်ဆင်နေတဲ့အပိုင်းတွေရှိပါတယ်။အသေးစိတ်တွေလည်းထပ်ပြီးပြောပြနိုင်ပါတယ်။နောက်တစ်ခုကတော့ဂျီကိုတောင်းမယ်ပေါ့နော်။ကျွန်တော်ဒီမြေအောက်အပူဆွမ်းအားနဲ့ပြီးတော့ဆွမ်းရင်ထုတ်တဲ့ကိစ္စကအခုကဘာကြီးပူနွေးလာတဲ့ကိစ္စတွေမှာလည်းအရန်ကိုအကောင်းမွန်တဲ့လမ်းကြောင်းမှုလို့အဲ့ဒီဘိုင်းကိုလည်းကျွန်တော်တို့ဂျန်နေဆယ်နှစ်ကပေါ့နော်ဒီဩစတြေးလျကွန်ဆာတန့်ကုမ္ပဏီကနေပြီးရှာဖွေထားတဲ့ဥစ္စာကမြန်မာနိုင်ငံရဲ့ရှမ်းပြည်နယ်နဲ့တနင်္လာရီအရှိပဲချမ်းတကြောကြီးပေါ့နော်တက်တန်းကြီးတက်တန်းကြီးအောင်ကြောက်ပါလိမ့်ရှိတဲ့နေရာရဲ့အောင်မှာရေဦးစားနေရှိတာတော့အားလုံးနဲ့သိနေကြပါတယ်အဲ့တော့အဲ့ဒီမှာမြေအောက်အပူဆွမ်းရင်ထုတ်နိုင်တဲ့နေရာက63နေရာပေါ့နော်တို့ဘလားလားရှိတယ်လို့ရှာတွေ့ထားပါလေအဲ့ဒီကနေပြီးတော့တေချာသူတည်နလားစနိုင်တဲ့ဥစ္စာကတကယ့်ကို43နေရာလာပဲရှိရတဲ့အတွက်ကြောင့်ဂျန်တဲ့နေရာ50လောက်ကိုအသေးစိတ်တွေဆက်လုပ်ရှာဖို့လိုပါသေးတယ်ဆိုတော့အဲ့ဒီဘိုင်းတွေကိုလည်းကျွန်တော်တို့ဒီအကူအညီဒီ ICDB ရဲ့အကူအညီအစီအစဉ်နဲ့ဂျပန်နိုင်ငံအကူအညီနဲ့ဆက်သွားနိုင်ဖို့အတွက်မှန်းထားပါလေခင်ဗျာ
ဆရာ အခုတော့မှန်းထားတဲ့အစီအစဉ်တိုင်းပေါ့နော်တကယ်လို့အခုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအခြေအနေကလည်းမတည်မငြိမ်ဖြစ်နေပေါ့နော်အစ်တက်အာဏာသိမ်းထားတာလည်းရှိနေတော့ဒီနိုင်ငံတကာအကူအညီကိုဘယ်လိုပုံစံနဲ့ပေးဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ခင်ဗျာဒီ ICDP ရဲ့အစီအစဉ်ရတော့သူကကမ္ဘာပံရဲ့ချင်းငွေလို့ပြီးတော့အပြည့်ဝအကူအညီပေးရဆိုအစီအစဉ်မျိုးမဟုတ်ပါဘူးသူက bottom up ပေါ့နော်ဒီအောက်ခြေကပညာရှင်တွေအထူးသဖြင့်မြန်မာနိုင်ငံကပညာရှင်တွေကနေပြီးတော့ဒါကနိုင်ငံရေးအတွက်ကိုပြည်သူတွေအတွက်အကျိုးရှိမယ်ဆိုတဲ့ဟာမျိုးကိုတင်ပြလာဖို့လိုပါတယ်လိုအပ်တဲ့ဆိုတဲ့နေရာမှာဘယ်လိုခေါ်မလဲသိပ္ပံကြီးချတင်ပြလာဖို့လိုရတယ်ပေါ့နော်အဲ့တော့ geothermal ဆိုရင်ကျွန်တော်ဘယ်နေရာကအဓိကအကောင်းဆုံးနေရာဒါမှမဟုတ် geothermal potential တွေကိုချမ်းပြည်နယ်ကဆင်းရဲတဲ့ပြည်သူလူထုရက်စက်မီယာရှိဖို့နေထိုင်ဖို့သုံးနိုင်ဖို့ဆိုတဲ့အခြေအနေမျိုးနဲ့ဘယ်လိုရှာဖွေကြမလဲဆိုတဲ့ဟာမျိုးဆိုရင်ပရမဆက်ဆက်ချင်းတော့ workshop ပေါ့နော်နိုင်ငံတကာ workshop လုပ်မယ်ပြီးရင်မြန်မာနိုင်ငံမှာနိုင်ငံတကာပညာရှင်စိတ်ဝင်စားတွေလာပြီးဆုံညမယ်ဆုံညပြီးရင်တို့တွေဆွေးနွေးကြပြီးတော့မြန်မာနိုင်ငံပညာရှင်တွေတင်ပြတဲ့အချက်လက်တွေကိုပြန်လည်သုံးသပ်ပြီးတဲ့နောက်မှာအသေးစိတ်ကောင်းမွန်တဲ့ပုံပြီးကောင်းတဲ့ plan တွေပါလေးရေးဆွဲကြမယ်ပေါ့နော်ပြီးရင် proposal တင်ပြီးဆိုရင်ငွေရစထွက်လာပါလေ workshop မှာလည်းနိုင်ငံတကာငွေရစထွက်လာပြီပေါ့နော်အဲ့ဒီနောက်မှာ proposal ကကောင်းလို့အတည်ပြုပြီးဆိုတာနဲ့ဂျပန်နိုင်ငံဘက်ကနေကျွန်တော်တို့ကဒီသုတေသနငွေကြေးတွေကိုထောက်ပံ့ဖို့စပြီးတော့ကျွန်တော်လျှောက်လာတင်ပြီးတော့အပြိုင်ဆိုင်ရယူရဲဆိုတဲ့ဟာမျိုးနဲ့ကျွန်တော်ဆက်လုပ်နိုင်ပါမယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နှိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာတင်ပြီးဆုံရအောင်ပါနော
်သိပ္ပံနဲ့နှိပညာစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOE ကထုတ်လွှင့်နေတဲ့အခုတနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီကြားလိုင်းတိုမီတာ20 25 32ကနေလဲပြန်လဲဖမ်းယူနားဆင်နိုင်ပါတယ် VOE American အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက voanews.com ဖြစ်ပါတယ်အခုတော့သတင်းချင်းချက်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
ရုရှားနိုင်ငံတောင်ပိုင်း Novorossiysk ကပင်လယ်နဲ့ရေတပ်အခြေစိုက်စခန်းကို Ukraineရေတဲ့ရဲ့မောင်းတူမဲ့လေရင်နှစ်ဆင်းကနေပြီးတော့ညာလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ရုရှားသတင်းအရင်းမြစ်နှစ်ခုကိုကိုကပြီးတော့ writer သတင်းမှာဖော်ပြထားပါတယ်ဒီတိုက်ခိုက်မှုကြောင့်အဲ့ဒီမျိုးကရက်ဖက်စိတ်ကမ်းမှာတင်းမောသွားလာမှုတွေယာယီရက်ဆိုင်ထားအကြောင်းအဲ့ဒီကရေနှစ်စိတ်ကမ်း operator လုပ်ငန်းစုကနေပြောပါတယ်ဒီစိတ်ကမ်းကနေကောက်ပဲတိနှံတွေကိုတင်ဖို့တလို့ကမ္ဘာရေနံထောက်ပံ့မှုရဲ့နှစ်ရာခိုင်နှုန်းကိုလည်းဒီစိတ်ကမ်းကနေပဲတင်ဖို့နေတာဖြစ်ပါတယ်ရုရှားမှာတော့အတိုက်ခံခေါင်းဆောင်အလက်စ်နဗာနီကိုအစွန်းရောက်ဝါရာဆွဲချက်တွေနဲ့တောက်ချာနေမှာတရားရုံးကနေထောင်နဲ့16နှစ်ချမှတ်လိုက်ပါတယ်။လက်ရှိမှာလည်းဒီနဗာနီဟာနိုင်ငံရေးရသူ့ကိုလောက်ကျန်ဆွဲဆိုထားတဲ့ဆွဲချက်မျိုးစုံနဲ့ထောင်နဲ့9နှစ်ကြာခံနေရတာဖြစ်ပါတယ်။စစ်တပ်ကနေအာဏာသိမ်းထားတာကိုပယ်ဖြတ်မပေးရင်စစ်ရေးရဝင်ရောက်ဆွတ်ဖက်မဲ့အစီအစဉ်ကိုအဆင့်အင့်ရေးဆွဲထားတယ်လို့ဒေတာရင်းအဖွဲ့တစ်ခုဖြစ်တဲ့အနောက်နိုင်ငံအာဖရိကနိုင်ငံများရဲ့စီးပွားရေးအတိုက်အဝန်း ECOWAS ကတောက်ကြနေမှာပြောဆိုပါတယ်။ဘယ်ချိန်ဘယ်နေရာမှာဆေးရဝင်ရောက်ဆွတ်ဖက်မယ်ဆိုတာကိုတော့အဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကနေဆုံးဖြတ်มาဖြစ်ပါတယ်။နိုင်ဂျာအာနာသိန်းစစ်တပ်ခေါင်းဆောင်တွေကိုတော့ဒါကိုအသိပေးမှာမဟုတ်ပါဘူး။မြန်မာစစ်အာနာသိန်းကောင်စီရဲ့လက်အောက်ခံအမှတ်နှစ်တပ်တူတန်းလုပ်ငန်းနဲ့တခြားလူပုဂ္ဂိုလ်6ဦးကိုဆွစ်ဇာလန်နိုင်ငံကဩဂုတ်လ3ရက်ရက်စွဲနဲ့တံခတ်အရေးယူပိတ်ဆို့လိုက်ပါတယ်။ဒါဟာအရင်ကဥရောပသမဂ္ဂ EU ကနေပိတ်ဆို့အရေးယူခဲ့သူတွေကိုဆွစ်ဇာလန်နိုင်ငံကနေနောက်ဆက်တွဲအရေးယူလိုက်တာလည်းဖြစ်ပါတယ်။သူတို့ဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပြည်သူလူထုပေါ်မှာဖိနှိပ်မှုတွေမှာပါဝင်ပတ်သက်နေတာကြောင့်အရေးယူတာလို့လည်းဖော်ပြထားပါတယ
်။ကျေးဇူးပါသတင်းချင်းချက်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးအတံပိုင်းရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov နဲ့ Zubey တို့ဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်တွေကိုမနေ့6နိုင်ရနေ9နိုင်ထိလိုင်းတိုမီတာ24.50နဲ့ VOA Facebook စာမျက်နှာ YouTube နဲ့ VOA website တွေကနေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့တစ်နေ့ဖြစ်နိုင်ကြပါစေ။VOA ကိုအပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကတော့ညီညာရေးပါ
This program has come to you from the Voice of America, Washington.